Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ9ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကခင်ပေါင်းစိုးမင်းပါဒီကနေ့သတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြမှာပါဒီကနေ့သတင်းတွေကတော့နိုင်ငံရေးလှုပ်ရှားမှုတွေကုမြတ်ခံရမှုကြောင့်မြမအရေးကြိုးပမ်းမှုတွေထိခိုက်နေတယ်လို့အာဆီယံအထူးတန်တမန်ကပြောဆိုလိုက်ပါတယ်ယူကရိန်းအရှေ့ပိုင်းမြို့နှမြို့ကိုရုရှားတပ်တွေကတိုက်ခိုက်နေပါတယ်တရုတ်နိုင်ငံတောင်ပိုင်းအပန်းဖြေမြို့မှာကိုဗစ်ကူးစက်မှုကြောင့်အသွားအလာတွေကိုကန့်သတ်ထားပါတယ်ကျူဘာနိုင်ငံမှာမိုးကြိုးပစ်လို့ရေနံသိုးလောင်ကန်တွေမီးလောင်ကုန်ပါတယ်။အာဖဂန်နစ္စတန်မြို့တော်ကာဘူးမှာဘုံးပေါက်ကွဲမှုကြောင့်နှစ်ဦးသေပြီး20ကျော်ဒဏ်ရာရရှိကုန်ပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုညာဝင်းအောင်ရေ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အာဆီယံနိုင်ငံရေးဝန်ကြီးတွေရဲ့ဒီပူးတွဲထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်လိုတုတ်ပြန်မှုတွေရှိသလဲဆိုတာကြည့်အောင်ပ
ါလက်တလုံးမှာတော့တိတ်ပြီးတော့ဟောပါလေ strong ဖြစ်တဲ့အနေထားတော့မတွေ့ရအောင်ဒါပေမဲ့စာကြောင်းတစ်ကြောင်းထူးခြားတဲ့ချက်ကတော့ဒါလာမဲ့အာဆီယံဆမ်မစ်မှာတော့
NUG ရဲ့နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ပြောကြားသွားတာဖြစ်ပါတယ်အဲ့ဒီသတင်းနဲ့အတူဒီမြန်မာနိုင်ငံရဲ့နိုင်ငံရေးလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ PBSD လို့ခေါ်တဲ့အပြည့်ရဲ့အဖွဲ့ခေါင်းဆောင်တဦးနဲ့ဆွေးနွေးထားပါဘူးလေတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာပတ်စင်ကဏ္ဍတွေကိုတင်ဆက်မှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြသွားမှာပါခင်ဗျာ
နိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုမကြာသေးခင်ကတေရန်ပေးကွန်မြက်လိုက်တဲ့အတွက်မြမအရေးအာဆီယံအဖွဲ့ကြီးရဲ့ကြိုးပမ်းမှုတွေကိုအဟန့်တားဖြစ်သွားစေတယ်လို့ကမ္ဘောဒီးယားနိုင်ငံကြ ాయి ဝန်ကြီးကပြောကြားလိုက်ပါတယ
် But this executionwas a setback
ဒီကွမျက်မှုဟာနောက်ပြန်ဆုတ်တဲ့လောက်ရဖြစ်ရပြီးရှေ့လာမဲ့သတင်းပတ်တွေလရွေအတွင်းမှာတိုးတက်ဖြစ်ထွန်းမှုတွေရှိမရှိဆိုတာကိုစောင့်ကြည့်သွားဖို့လဲအာဆီယံရဲ့ကြံအဖွဲ့ဝင်၉နိုင်ငံကသဘောတူညီခဲ့ကြပါတယ်လို့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပရက်ဆွန်ခွန်ကစနေနေ့မှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်နောက်ထပ်သေတံပေးကွမျက်မှုတွေရှိလာရင်တော့မိမိတို့အာဆီယံအဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံကိုဘယ်လိုသဘောထားဆက်ဆံမယ်ဆိုတာကိုပြန်စဉ်းစားဖို့တွန်းအားပေးလိုက်တယ်လို့ဖြစ်သွားလိမ့်မယ်လို့လည်းသူကသတိပေးလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်အာဆီယံအစည်းအဝေးအပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာလည်းဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုကွမျက်လိုက်တဲ့အပေါ်သတိပေးခဲ့ပါတယ်ခင်ဗျာ
တိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရောက်ရှိလာခဲ့ပြီးနောက်လက်တုပ်ပြန်တဲ့အနေနဲ့တရုတ်နိုင်ငံကတိုင်ဝမ်ကျွန်းအနီးစီးရီးလေးကျင်းမှုတွေလုပ်နေရမှာစနေနေ့တုန်းကလည်းတရုတ်လေယာဉ်တွေနဲ့စစ်သင်္ဘောတွေဟာတိုင်ဝမ်ကိုတိုက်ခိုက်တဲ့ပုံစံမျိုးနဲ့စီးရီးလေးကျင်းနေကြတယ်လို့တိုင်ဝမ်ဘက်ကပြောပါတယ်တချိန်တည်းမှာပဲအမေရိကန်ရဲ့လုံခြုံရေးအပါအဝင်အခြားကိစ္စရပ်တွေဆွေးနွေးတာကိုတရုတ်ဘက်ကရက်ဆိုင်ထားပါတယ်တိုင်ဝမ်ကျွန်းတစ်ဝိုက်ကနေရာ6ခုမှာတရုတ်ဘက်ကကြည်အစ်စ်တွေတုံးပြီးစီရေးလေးကျင့်မှုလုပ်နေတဲ့အစီအစဉ်အတိုင်းဆိုရင်ဒီတနင်္ဂနွေနေ့ထိကြာမြင့်မှာဖြစ်ပါတယ်တရုတ်သင်္ဘောတွေနဲ့စစ်လေယာဉ်တွေဟာထိုင်ဝမ်ရေလက်ကြားမှာစီရေးလေးကျင့်နေပြီးထိုင်ဝမ်ပိုင်နဲ့နယ်မြေအဆက်လိုင်းအထိရောက်လာတယ်လို့ထိုင်ဝမ်ဘက်ကပြောပါတယ်ဒါအပြင်ထိုင်ဝမ်အရှေ့ဘက်ကမ်းရိုးတန်းနဲ့ဂျပန်ကျွန်းတွေဘက်ကလည်းအမေရိကန်နဲ့ဂျပန်သင်္ဘောတွေကိုတိုက်ခိုက်တဲ့အလားတူလေးကျင့်မှုတွေလုပ်နေတယ်လို့လည်းဆိုပါတယ်ထိုင်ဝမ်မှာတော့ကမ်းရိုးတန်းကဒုံးကျည်တွေကိုအစင်းသင့်ပြင်ထားသလိုထိုင်ဝမ်စစ်တပ်ကတတိပေးချက်ထုတ်တာတွေကင်းလှည့်သင်္ဘောတပ်ဖွဲ့ဖြန့်ချထားတာတွေလှုပ်ထားပါတယ်ခင်ဗျာ
ကဘာကြီးအတွက်အရေးပါတဲ့ရာသီဥတုဖောက်ပြန်မှုထိန်းချုပ်ရေးလို့ဆွေးနွေးမှုတွေကိုရပ်ဆိုင်းထားတဲ့ပြန်ပေးဆွဲတဲ့လုပ်ရမျိုးတရုတ်အနေနဲ့မလုပ်သင့်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဩဂုတ်လ6ရက်စနေနေ့မှာပြောပါတယ်ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်ခဲ့တဲ့အပေါ်လက်တုံ့ပြန်တဲ့သဘောနဲ့တရုတ်ဘက်ကအမေရိကန်နဲ့ဆွေးနွေးမှုမှန်သမျှရပ်ဆိုင်းထားပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးကအခုလိုပြောလိုက်တာပါအမေရိကန်နဲ့တရုတ်အကြားဆက်ဆံရေးတွေဟာနှစ်ပေါင်းများစွာအတွင်း အခုတစ်ခေါက်အစိုးဆုံးအခြေအနေရောက်ရှိလာပါတယ်ဖိလစ်ပိုင်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာဖိလစ်ပိုင်သမ္မတနဲ့သတင်းစာရှင်းလင်းပွဲမှာအခုလိုမှတ်ချက်ပြုပြောကြားလိုက်တာဖြစ်ပြီးတရုတ်နဲ့ဆက်ဆံရေးတင်းမာမှုကိုဖြေလျှော့ဖို့အမေရိကန်ဘက်ကရည်ရွယ်ထားပါတယ်လို့လည်းပြောပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကိုရောက်ရှိပြီးနောက်တရုတ်ဘက်ကထိုင်ဝမ်ကျွန်းတဝိုက်စစ်ရေးလေ့ကျင့်မှုတွေအချိန်မြင့်လုပ်လိုက်သလိုအမေရိကန်နဲ့ဆွေးနွေးပွဲတွေပါရဆိုင်ထားတာလုပ်ခဲ့ပါတယ်။ဒါပေမဲ့ယာတီဥရုဖောက်ပြန်မှုထိန်းချုပ်ရေးပူးပေါင်းဆောင်ရွက်မှုကိုတရုတ်ဘက်ကရဆိုင်ထားတာဟာအမေရိကန်ကိုအရေးယူရာမရောက်ပဲကဘာကြီးကိုအရေးယူတဲ့သဘောဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကသတိပေးလိုက်ပါတယ်ခင်ဗျာ။
ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအရှေ့ဘက်ခြမ်းဒေါနက်စ်ဒေသကအဓိကမြို့နှမြို့ကိုစနေနေ့ကစတင်တိုက်ခိုက်နေသလိုဥရောပမှာအကြီးဆုံးနျူကလ িয়ার စွမ်းအင်သုံးဒါအာဘေးစက်ရုံတည်ရှိတဲ့မြို့တစ်မြို့အပါအဝင်မြို့အတော်များများကိုလည်းမစ်ဆိုင်းတုံးကြီးတွေအမြောက်တွေနဲ့တိုက်ခိုက်နေတယ်လို့ယူကရိန်းစစ်ဘက်ဒေသဆိုင်ရာအရာရှိတွေကပြောပါတယ်ရုရှားတပ်ဖွဲ့တွေကယူကရိန်းနိုင်ငံအရှေ့ဘက်ပိုင်းဘက်မုခ်နဲ့FD ကမြို့နှမြို့ကိုအဓိကပြစ်မှတ်အဖြစ်ထိုးစစ်ဆင်နေတာဟာဒေသအတွင်းကအချက်ချာကြတဲ့ Slovias နဲ့ Kramatorsk မြို့တွေကိုသိမ်းယူဖို့ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။အဲ့ဒီတည်းက Slovink မြို့ကိုရုရှားတပ်ဖွဲ့တွေကပြီးခဲ့တဲ့ဇူလိုင်30ရက်နေ့ကလည်းတိုက်ခိုက်ပေမဲ့ Ukraine တပ်ဖွဲ့တွေကမြို့ပတ်လည်မှာရှိတဲ့သူတို့ရဲ့ခံစစ်ကြောင်းတွေကနေကြံ့ကြံ့ခံတွန်းလှန်ခဲ့ကြပါတယ်။ရုရှားတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ကြောင့်အရသား5ဦးသေဆုံးပြီး14ဦးဒဏ်ရာရရှိခဲ့တယ်လို့ဒေါနက်စ်ဒေသအုပ်ချုပ်ရေးမှူးပါဘလိုက Telegram မှာစနေနေ့ကရေးသားပါတယ်ခင်ဗျာ
အမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.135.40kHz 4613 5.51kHz 5889နဲ့လိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ခါသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ပါလက်စတိုင်းဒေသမှာစနေနေ့အစောပိုင်းကဣသရေလတိုက်လေရင်တွေကဂါဇာမှာရှိတဲ့စစ်သွေးကြွတွေလို့ယူဆရတဲ့နေရာတွေကိုဘုံကျဲတိုက်ခိုက်နေတယ်လို့ဣသရေလနိုင်ငံတောင်ပိုင်းမှာလည်းဒုံးကျည်တွေနဲ့ပြစ်ခတ်ခံနေရပါတယ်။ဒီမနက်ခင်နာရီပိုင်းအတွင်းတောက်ချာနေတုန်းကတော့ဣသရေလရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအကြီးတန်းပါလက်စတိုင်းစစ်သွေးကြွခေါင်းဆောင်တဦးနဲ့အသက်5နှစ်အရွယ်ကလေးမတဦးအပါအဝင်လူ71ဦးမနေ့သေဆုံးခဲ့ရပါတယ်။ပါလက်စတိုင်းအစ္စလာမစ်ဂျီဟတ်ရဲ့အကြီးတန်းတပ်မှုတဦးကိုပြစ်မှတ်ထားပြီးဣသရေလကအခုလိုတိုက်ခိုက်ခဲ့ပြီးတဲ့နောက်နှစ်ဖက်အကြားစစ်ပွဲတွေပြန်ဆလူနီပါအခြေအနေရောက်ရှိနေပါတယ်။ဒါပေမဲ့လည်းနယ်မြေထိန်းချုပ်ထားတဲ့ပါလက်စတိုင်းဟာမတ်အဖွဲ့ကတော့အခုချိန်ထိစစ်မဲ့ကိစ္စရှောင်ရှားနေပါတယ်။ဒီပြိပခါကနေဘေးထွက်ချင်နေပုံရရှိနေပါတယ်။ဣသရေလနဲ့ပါလက်စတိုင်းဟာမတ်အဖွဲ့အကြားမှ၄နှစ်ကြာအောင်စစ်ပွဲကြီးတွေစစ်ပွဲငယ်တွေဖြစ်ပွားခဲ့ပြီးပြီးခဲ့တဲ့15နှစ်အတွင်းမှာအဲ့ဒီဒေသကပါလက်စတိုင်းနှစ်သိန်းနီးပါးအသက်ဆုံးရှုံးခဲ့ရပါတယ်။ဂါဇာဒေသမှာဣသရေလကစစ်စင်ရေးတွေလုပ်နေတာတလားကြော်ကြာရှိနေပြီးအခုအနောက်ဘက်ကမ်းမှာရှိတဲ့ Islamic Jihad အကြီးတန်းခေါင်းဆောင်တဦးကိုဖမ်းဆီးဖို့အတွက်တပတ်အတွင်းဣသရေလဘက်ကကြိုးပမ်းရာမှာဣသရေလ-ဂါဇာအကြမ်းဖက်မှုတွေပြန်ဖြစ်လာနေပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီလူနည်းစုရှိရမှုစနစ်နေနေတဲ့ရပ်ကွက်မှာစနေနေ့ကဘုံးပေါက်ကွဲတာကြောင့်အနည်းဆုံးလူနှစ်ဦးသေဆုံးပြီး22ဦးလောက်ဒဏ်ရာရသွားတယ်လို့တာလီဘန်တာဝန်ရှိသူတွေကပြောပါတယ်။ကဘူးရဲကျောင်းရဲ့ပြောခွင့်ရအဖြစ်တာလီဘန်ဘက်ကခန့်အပ်ထားတဲ့ခါလစ်ဆာဒရမ်ရဲ့အဆိုအရကဘူးမြို့အနောက်ဖက်ပူလီအီဆော့ဖ်တာဒေသမှာပေါက်ကွဲမှုဖြစ်ခဲ့ပြီးတန်ရရသူတွေကတဦးကစိုးရိမ်ရတယ်လို့ဆိုပါတယ်ဒီဘုံခွဲတိုက်ခိုက်မှုကဘယ်သူလက်ချက်လဲဆိုတာအခုချိန်ထိဘယ်သူကမှထုတ်ဖော်ပြောဆိုတာမရှိသေးပေမဲ့ IS စစ်သွေးကြွအုပ်စုလက်ချက်ဖြစ်နိုင်တယ်လို့ယူဆနေပါတယ်အတိတ်ကာလတုန်းကလည်း IS အုပ်စုဟာအာဖဂန်မှာရှိတဲ့လူနည်းစုရှိရိုက်တွေကိုကြီးမားတဲ့တိုက်ခိုက်မှုတွေလုပ်ခဲ့တာမျိုးရှိပါတယ်ဒေသတွင်း IS စစ်သွေးကြွတွေနဲ့လက်တွဲပေါ်ဖြစ်ပြီး ISK လို့လူသိများတဲ့ကိုရာဇန်ပြည်နယ်ကအစွန်းရောက်အုပ်စုဟာပြီးခဲ့တဲ့နှစ်အာဖဂန်မှာတာလီဘန်ရဲ့အာဏာပြန်ရလာခြင်းကစပြီးဗလီကျောင်းတွေလူနည်းစုမွတ်စလင်တွေအပေါ်တိုက်ခိုက်မှုတွေတိုးလှုပ်လာခဲ့တာပါ။တ ောက်ကြနေတုန်းကလည်းကဘူးမျိုးရှိရိုက်တွေနေတဲ့ရက်ကွက်ကနောက်ထပ်ဗလီကြောင်းတစ်ခုမှာလှဲပေါ်မှာဖွက်ထားတဲ့ဘုံတလုံးပေါက်ကွဲခဲ့ကြတဲ့ကြောင့်အနည်းဆုံး10ဦးသေဆုံးပြီး18ဦးဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ
။တရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းရှိစံညာအပန်းဖြေမြို့မှာကိုဗစ်ကရောဂါပြန့်ပွားနေတာကာကွယ်ဖို့ကြိုးစားတဲ့အနေနဲ့စနေနေ့ကစလို့အသွာလာတွေကိုကန့်တက်လိုက်ပါတယ်။အပန်းဖြေခီးသွားအများဆုံးရာသီမှာစံညာကန်းစီကိုလာရောက်လည်ပတ်သူတွေ 8,000 ဝန်းကျင်ရှိနေရမှာပဲစနေနေ့မနေ့6နာရီကစလို့အသွာလာတွေကိုကန့်တက်လိုက်တာပါ။ကိုဗစ်ကရောဂါအခြေအနေအင်မတန်ဆိုးဝါးနေတဲ့အတွက်တားမြစ်ကန့်တက်ရတာပါလို့အာဏာပိုင်တွေကပြောပေမဲ့ဘယ်အချိန်ထိကန့်တက်ထားမလဲဆိုတာကိုတော့မပြောပါဘူး။အပန်းဖြေမြို့ရှိရာဟိုင်နန်ကျွန်းကနေထွက်ခွာလူသူတွေကိုဗစ်ကရောဂါကင်းရှင်းကြောင်း PCR ဆန်းသတ်မှု5ချိန်နဲ့အထောက်အထားတွေပြသရမယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ပုံတူးနေတုန်းကကိုဗစ်ကရောဂါကူးစက်သူ17ယောက်သာရှိခဲ့ရာကတောက်ကြာနေမှာ236ယောက်အထိအတည်ပြုခဲ့တာဖြစ်ပြီး Omicron ကိုဗစ်မျိုးကွဲ BA.5.3 ကူးစက်မှုတွေစစ်ဆေးတွေ့ရှိကြောင်းလည်းအာဏာပိုင်တွေကပြောဆိုပါတယ်ခင်ဗျာ။
ကျူဝါနိုင်ငံမြောက်ပိုင်းမတန်ဆစ်မြို့ကရေနံစိမ်းတူလောင်ကန်တစ်ခုကိုမိုးကြိုးပြစ်ရာကစနေနေ့မှာအကြီးကျယ်မီးလောင်ကျွမ်းသွားခဲ့ပါတယ်။ပေါက်ကွဲမှု၄ချိန်နဲ့အတူဖြစ်ပေါ်လာတဲ့မီးတောက်ကြီးတွေကြောင့်အနီးဝန်းကျင်ကလူ80နီးပါးဒဏ်ရာရသွားပြီးမိသားသမား18ဦးလည်းပျောက်ဆုံးနေဆဲဖြစ်တယ်လို့ကျူဝါအာဏာပိုင်တွေကပြောပါတယ်။မိသားသမားတွေနဲ့အခြားကျွမ်းကျင်သူတွေဟာမတန်ဆစ်အရာမစီလောင်ကန်ကမီးတောက်ကြီးတွေကိုငိမ့်သက်ဖို့ကြိုးပမ်းနေဆဲဖြစ်ပါတယ်။ရင်နံတူလောင်ကံကိုတောက်ကြညမိုးကြိုးပစ်ချိန်ကဆလို့မီးလောင်ကျွမ်းခဲ့တာလို့စွမ်းအင်နဲ့ဓာတ်သတ္တုဝန်ကြီးဌာနက Twitter မှာရေးပါတယ်ဒီလိုလောင်သာစီတူလောင်ကံနဲ့ပတ်သက်တဲ့မီးငင်းတက်ရမှာအတွေ့အကြုံရှိပြီးကျွမ်းကျင်တဲ့ကျူဘာရဲ့မိတ်ဖက်နိုင်ငံတွေကကျွမ်းကျင်သူတွေလာရောက်ဖို့ကိုအကူအညီတောင်းထားပါတယ်မာတန်ဆက်စ်မျိုးကအီယာမစီလောင်ကံနေစူဝေးတီရှိရာဝင်းထဲကစီလောင်ကံတစ်ခုစတင်မီးလောင်ခဲ့ပြီးနောက်အခြားစီလောင်ကံကိုမီးကူးသွားခဲ့တာပါကျူဘာနိုင်ငံမှာလောင်စာစီပြတ်လတ်မှုကြုံနေချိန်မှာအခုလိုမီးလောင်မှုဖြစ်ပွားခဲ့ရတာဖြစ်ပါတယ်ခင်ဗျာဒီနေ့ကနေ့မနေ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းစူးစီးတင်ပြချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။မြမအရေးအာဆီယံဘုံသဘောတူညီချက်တွေအလုံးမဖြစ်တော့တဲ့အတွက်လာမယ့်အာဆီယံထိပ်သီးအစည်းအဝေးမှာမြမအရေးကင်တွယ်တဲ့နည်းလမ်းတွေကိုပြန်လည်သုံးသပ်သွားဖို့ရှိတယ်လို့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာဖော်ပြပါတယ်။လက်ရှိမြမနိုင်ငံအခြေတဲကိုဖြည့်ရှင်းရေးမှာကြိုးပမ်းနေတဲ့အာဆီယံအတွက်အဓိကစိန်ခေါ်ချက်တွေကဘာတွေပါလဲ NUG အစိုးရဘက်ကရောဘယ်လိုတုံ့ပြန်မှုရှိပါသလဲမန်အင်ဂျင်နိုင်ကတင်ပြထားပါတယ်ခင်ဗျာ
အာဆီယံကမြမအရေးကင်တွယ်နေပုံမှာအားရခြေနက်ဖွဲ့မရှိပေမဲ့အခုလိုဘုံသဘောတူညီချက်၅ချက်ကိုပြန်ပြီးသုံးသပ်သွားမယ်ဆိုတဲ့အခြေအနေကိုတော့စောင့်ကြည့်သွားမှာဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုအခုလိုပြောပါတယ
်နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကတော့လက်တလုံးမှာတော့တိတ်ပြီးတော့ဟောပေါ့လေ strong ဖြစ်တဲ့အနေထားတော့မတွေ့ရဘူးဒါပေမဲ့စာကြောင်းတစ်ကြောင်းထူးခြားတဲ့ချက်ကတော့ဒါလာမဲ့အာဆီယံဆမ်မစ်မှာတော့ပေါ့နော် review ပြန်လုပ်ရလိမ့်မယ်ဆိုတော့အချက်တစ်ချက်တော့ပါလာပါတယ်ဆိုတော့အဲ့ဒီဟာကိုပဲကျွန်တော်တို့အနေနဲ့တော့ဆက်လက်ပြီးတော့စောင့်ကြည့်ရမယ်အနေထားလို့ပဲမြင်ပါတယ်လို့
ဒါဆိုရင်မြန်မာနိုင်ငံအခြေအတဲမှာ80နီးလမ်းရှာဖို့အာဆီယံအတွက်အဓိကစိန်ခေါ်မှုတွေကဘာတွေပါလဲအာဆီယံအနေနဲ့လက်တွေ့လှုပ်ဆောင်တဲ့ကိစ္စတွေနဲ့ပတ်သက်လို့ဒေတာရင်းကြမ်းကျင်သူလည်းဖြစ်အာဆီယံရှင်ပြိုင်ဖွဲ့ASEAN ကိုတည်ထောင်သူလည်းဖြစ်တဲ့ Debbie Stothart က VOA ကိုခုလိုပြောပါတယ
် and if you really want the military to start thinking about negotiating with NUG
တကယ်ပဲစစ်ကောင်စီကို NUG နဲ့တွဲဆုံဆွေးနွေးဖို့စတင်စဉ်းစားစီခြင်းနဲ့ဆိုရင် ASEAN အနေနဲ့ NUG ကိုတရားဝင်အသိအမှတ်ပြုပြီးဆက်ဆံစကားပြောဖို့စရတော့မှာဖြစ်ပါတယ်ဒါပေမဲ့ ASEAN က NUG နဲ့စကားပြောဖို့တွန့်ဆုတ်နေတာပါအာဆီယံရဲ့တချို့ဒေတာတွေအစည်းအဝေးတွေမှာ NUG ကိုစတင်ဖိတ်ခေါ်တင်ပါပြီ။ဒါမှသာစစ်ကောင်စီက NUG နဲ့အပြိုင်လှုပ်လာဖို့အားထုတ်လာမှာဖြစ်ပါတယ်။အခုချိန်မှာတော့မလေးရှားနိုင်ငံသားရဲ့ဝန်ကြီးပဲ NUG နဲ့တွေ့ဆုံဆွေးနွေးတာတွေလုပ်နေတာပါ။ မြန်မာနိုင်ငံနေရာတော်တော်များများကိုစစ်တပ်ကထိန်းချုပ်နိုင်ခြင်းမရှိတော့ဘူးဆိုတာကိုအာဆီယံအနေနဲ့အသိအမှတ်ပြုဖို့လိုပါတယ်။အာဏာသိမ်းမှုမတိုင်ခင်တုန်းကမြန်မာနိုင်ငံရဲ့ဆယ်ရာခိုင်နှုန်းဒါမှမဟုတ်20ရာခိုင်နှုန်းလောက်ကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကထိန်းချုပ်ထားတာပါ။အခုတော့စစ်တပ်ထိန်းချုပ်နိုင်တဲ့နယ်မြေကနည်းနည်းပဲကျန်ပါတော့တယ်။ဒါကြောင့်လဲမြန်မာစစ်တပ်ဟာပို့ပို့ပြီးတော့အကြမ်းဖက်တိုက်ခိုက်လာတာဖြစ်ပါတယ်။စစ်တပ်အနေနဲ့စောက်တီဟာမရဖြစ်လာနေတာပါ။အခုလက်ရှိမြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေသလဲဆိုရင်ဒေတာတွင်လူသားလုံခြုံမှုကိုဆိုးဆိုးဝါးဝါချိန်းချောက်လာနေတာကိုတွေ့ရပါတယ်
။ My question is why
ASEAN
အခုဒီအာဆီယံနိုင်ငံတွေထဲမှာမလေးရှားနိုင်ငံကစစ်ကောင်စီကိုပိုးပြီးဖိအားပေးရတဲ့အတွက်ဘာကြောင့်သူကဟိုထူးထူးခြားခြားဥဆောင်လှုပ်လာတာပါလဲရှင
်။ So we have to understand something. The Malaysian foreign minister has been
ဒီနေရာမှာတချို့အခြေအနေတွေကိုတော့နားလည်ထားဖို့လိုပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးဟာသူနိုင်ငံသားရေးဝန်ကြီးမဖြစ်ခင်လွန်ခဲ့တဲ့10နှစ်ကျော်လောက်ကတည်းကမြန်မာနိုင်ငံရဲ့အရေးကိုမျက်ခြေမပြတ်စောင့်ကြည့်နေခဲ့သူဖြစ်ပါတယ်။နောက်ပြီးတော့ကျွန်မအမှတ်မမှားဘူးဆိုရင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်အလက်ရှာဖွေရေးမစ်ရှင်စတဲ့အချိန်မှာသူဟာမလေးရှားနိုင်ငံသားရေးဝန်ကြီးရဲ့တာဝန်ကိုထမ်းဆောင်နေပြီးတော့အဲ့ဒီတုန်းကလည်းအာဆီယံထဲမှာအဲ့ဒီမစ်ရှင်ကိုတရားဝင်ထောက်ခံခဲ့တဲ့ပထမဆုံးဝန်ကြီးတဦးလည်းဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကမြန်မာအစိုးရကိုဒီမစ်ရှင်ကတာဝန်ရှိတဲ့သူတွေတွေ့ဆုံစကားပြောဖို့မြန်မာနိုင်ငံကိုလာခွင့်ပြုဖို့တိုက်တွန်းကြောင်းသူ့ရဲ့သဘောထားကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်ရင်သူ့ရဲ့ထိတွေ့ဆက်ဆံမှုအထူးသဖြင့်ရိုဟင်ညာအကြက်တဲနဲ့ပတ်သက်လို့လည်းသူ့ရဲ့ရည်တည်ချက်ကအာဏာသိမ်းချိန်မတိုင်ခင်ကတည်းကလို့ပြောရမှာပါ။အခုအာဏာသိမ်းပြီးနောက်ပိုင်းမှာပြည်မှုကျူးလွန်သူတွေပြည်ထောင်ကနေကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုသူ့အနေနဲ့မြင်လာရတာကတချိန်ပြည်တွင်းအခြေအနေတွေဟာရိုဟင်ညာတွေပေါ်မှာနှိမ့်မှန်းနှိမ့်ဆက်တာတွေမဟုတ်တော့ဘဲတနိုင်ငံလုံးအနှံ့နှိမ့်ဆက်နှိမ့်မှန်းတဲ့အဆင့်ထိကျယ်ပြန့်လာတာကိုမလေးရှားနိုင်ငံသားရေးဝန်ကြီးအနေနဲ့တွေ့လာရပါတယ်။ဒါပေမဲ့လည်းအာဆီယံထဲမှာမြန်မာနဲ့ပတ်သက်လို့ပြည်မွေလင်းလင်းပြောဆိုတဲ့နေရာမှာသူ့လိုမလေးရှားဝန်ကြီးတဦးတည်းရှိပြီးတော့ NUG နဲ့လူအများတီအောင်တရားဝင်ဆွေးနွေးဆက်ဆံတာကလည်းသူပဲရှိပါတယ်
။မနေ့တောက်ကြနေ့ကထုတ်ပြန်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာတော့စစ်ကောင်စီအနေနဲ့မြန်မာရေးအာဆီယံသဘောတူညီချက်ကိုအကောင့်ထဲဖော်ရမှာနှောက်နှေးတဲ့အပေါ်အင်မတန်စိတ်ပြတ်မိကြောင်းဖော်ပြထားတယ်လို့လာမယ့်အာဆီယံထိပ်သီးအစည်းအဝေးမှာအချက်၅ချက်ကိုအကောင့်ထဲဖော်ရေးဆိုတာကိုလည်းပြန်လည်သုံးသပ်ပြီးရှေ့နောက်တစ်ဆင့်ဘာလုပ်မလဲဆိုတာကိုဆုံးဖြတ်မယ့်အကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအာဆီယံအနေနဲ့အဓိကလှုပ်ဆောင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့ Debbie Stothart ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
Yeah, at this point we need to be very clear that
ASEAN အနေနဲ့စစ်ကောင်စီကိုတရားဝင်ဖြစ်မလာအောင်မဖြစ်မနေလှုပ်ဆောင်ရမယ်ဆိုတဲ့အချက်ကရှင်းပါတယ်။ ASEAN နိုင်ငံသားရေးဝင်ကြီးအစည်းအဝေးနဲ့ထိပ်သီးအစည်းအဝေးတွေမှာမြန်မာနိုင်ငံကိုယ်စားလှယ်အတွက်နိုင်ငံရေးမဟုတ်တဲ့ပုံကိုယ်ကိုပဲလက်ခံမယ်ဆိုတဲ့သတ်မှတ်ချက်အရစစ်ကောင်စီကိုကိုယ်စားပြုခွင့်မပေးချင်တာကတော့ထင်ရှားပါတယ်။ဒါပေမဲ့ဒါနဲ့တင်မလုံလောက်ပါဘူး။ဥပမာအာဆီယံကာကွယ်ရေးဝင်ကြီးများအစည်းအဝေးမှာစစ်ကောင်စီဘက်ကတက်ရောက်ခဲ့တာမျိုးမဖြစ်ဖို့လိုပါတယ်။အာဆီယံရဲ့ဘယ်အစည်းအဝေးမှန်သမျှကိုမှစစ်ကောင်စီကိုကိုစားပြုခွင့်မပေးသင့်ပါဘူး။နောက်ပြီးတော့အာဆီယံအနေနဲ့စစ်ကောင်စီဘက်မှဖိအားပေးမှုတွေတိုးမြှင့်လှုပ်ဆောင်မှုလိုပါတယ်။တစ်ဖက်မှာလည်းအာဆီယံရဲ့အစည်းအဝေးတိုင်းမှာ NUG ကိုလေ့လာသူအနေနဲ့တက်ရောက်ဖို့ဖိတ်ကြားသင့်ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံဘက်မှကဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ဆို့ရေးကိုလည်းအာဆီယံအနေနဲ့ထောက်ခံတယ်ဆိုတာကိုလည်းပြသသင့်ပါတယ်။
မင်းကြီးနိုင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်အစီအစဉ်ကိုတင်ဆက်ချင်ပါတယ်စစ်တအာဏာသိမ်းလိုက်ချိန်ကစပြီးတော့ကစင်ကလျားဖြစ်နေတဲ့မြမကျမ်းမာရေးစောက်ရှောက်မှုစနစ်ထဲကိုတိုင်းရင်းစေးအမြေခံစေးစရာအတုတွေဝင်လာပြီးတေးစေးနိုင်လောက်တဲ့မဖြစ်နိုင်တဲ့ကုသမှုတွေလုပ်နေပါတယ်ဒီတစ်ပတ်ဒုအတန်အစီအစဉ်မှာနားဆင်ကြည့်အောင်ပါ
နာလေးတွေပြန်ပြက်သွားပြီးတော့အထူးပေါ်မှာအဲ့လိုတိုက်ရိုက်ခဲ့နေတယ်ဒီမဆုံးသွားတာပါ
အခုကတူပြီးအဲ့လိုကြောက်မကြောက်အဲ့လိုလက်မောင်းသားတွေပါအဲ့လိုမျိုးကအယုံကြီးတူပြီးဖြစ်တော့ကျောင်းကြီးနဲ့ဆရာဝန်တို့တော့သူ့အမှုနဲ့ဒေသနဲ့သွားကူးနေကြတယ
်စစ်တပ်အနာတင်းလိုက်ကြတဲ့ကစင်ကလေးအဖြစ်နေတဲ့မြမကျမ်းမရေးဆောက်ရှောက်မှုစနစ်တဲကိုတိုင်းရင်စေးအမိခံရန်ကုသူတွေဝင်လာပါတယ်သူတို့တွေဟာလူသေးသေးနိုင်လောက်တဲ့ဈေးတွေနဲ့ဝန်ဆောင်မှုတွေပေးပြီးမဖြစ်နိုင်တဲ့ကုသမှုတွေကိုလည်းလုပ်နေကြပါတယ်။ဒီလိုဖြစ်ရက်တွေကိုကင်တွယ်ဖို့နိုင်ငံမှာအကောင်ပြေဆုံးတဲ့ဥပဒေတွေမရှိသေးဘူးလို့ပညာရှင်တွေကဆိုပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။ ဆောင်းမတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ
်။ကင်ဆာအမျက်ပြတ်ကုနိုင်တယ်။စင်းကလုံးလောက်ထိုးလိုက်တာလူနာကချက်ချင်းလန်းလာတယ်။ဆေးရုံကလက်လျှော့လိုက်တဲ့လူနာကိုကုပေးတာကောင်းသွားတယ်။ဒီစကလုံးတွေကိုမြမလူမှုကွန်ရက်ဆိုင်မနာမှာကြကြပြန့်ပြန့်မျှဝေကြတဲ့ကြောင်ရပို့စ်တွေမှာသုံးထားပါဗျ။မနေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ရိုးရင်းပြက်စီးသွားတဲ့ကျန်းမာရေးဆောက်ရှောက်မှုစနစ်အောက်မှာတိတိတတတိုးလာတဲ့ထင်အောင်ထင်မှားကြောင်ရတွေလိုပဲအဲ့ဒီပို့စ်တွေမှာယုံကြည်လောက်စရာတက်တေတက်ကြတာဘာမှမပါပါဘူး။မြမနိုင်ငံမှာလူသုံးများတဲ့ Facebook မှာရှာကြည့်မယ်ဆိုရင်လည်းကင်ဆာကုနိုင်တယ်ဆိုတဲ့အထောက်အထားမဲ့ထုတ်ကုန်တဲ့ဝန်ဆောင်မှုတွေတတိကြီးကိုတွေ့ရမှာပါ။အမေရိကန်ကျန်းမာရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ American Cancer Society ရဲ့အဆိုအရတော့ကင်ဆာရောဂါခံစားနေရသူတူကိုသူခံစားနေရတဲ့ကင်ဆာအမျိုးအစားနဲ့အဆင့်အပေါ်မူတည်ပြီးကုသအနေနဲ့တခြားသောလိုအပ်တာတွေကိုပေးပြီးကုသပေးနိုင်ပါတယ်။တချို့ကင်ဆာတွေကကုသပျောက်ကင်းဖို့အလားအလာပိုရှိပေမဲ့ကင်ဆာတစ်ခုချင်းစီအတွက်မတူညီတဲ့ကုသနည်းတွေပေးဖို့လိုအပ်ပါတယ်။ကင်ဆာကိုကုသနည်းတစ်ခုရဲ့နဲ့တော့ကုလို့မရပါဘူး။သူ့အဖေအသေးမှာအကျိတ်ဖြစ်နေတယ်လို့သိလိုက်ရတဲ့ကိုစောစောကတော့ online ကအညွန်ကောင်းတဲ့ကြောင့်တခုကိုယုံမိခဲ့ပါတယ
်။ဒီပေါင်း3000ကျော်ပျောက်တယ်။ဘာယောဂလာလာအကုန်ပျောက်တယ်ဆိုတော့ဟာပြန်ဟုတ်ပါလားဒီအတိုင်းနဲ့ရောသွားကြတာ
။ကိုစောစောရောမိသားစုကသူ့အဖေယောဂကိုကုသပေးနိုင်တယ်ဆိုတော့မန္တလေးတိုင်းညာဦးမြို့နယ်ထဲမှာရှိတဲ့တာဏဇေယုံဘုန်းကြီးကျောင်းကိုသွားခဲ့ကြပါတယ်။သူ့အဖေကအသေးအကျိတ်ခွဲစိတ်ထားတဲ့သူဖြစ်ပြီးတော့ဆေးသွားရောင်းမကုခင်မှာတက်တာနေတဲ့အနေထားရှိပေမဲ့လည်းဖုန်ကြီးကျောင်းကနေပြီးတော့ယောဂချက်ချင်းပြအောင်ကုသပေးဖို့ကိုမျှော်လင့်ခဲ့ကြတာပါ။အဲ့ဒီဖုန်ကြီးကျောင်းမှာ9ရက်ကြာကုခဲ့ပြီးတဲ့နောက်မှာတော့ကိုစောစောအဖေဟာအိယာတဲ့လဲပြီးဝမ်းနေသွားကအခြေအနေဆိုးွားခဲ့ပါတယ်။အဲ့ဒီလိုနာမကျန်းဖြစ်နေတော့မှပဲသူတို့သွားခဲ့တဲ့ရန်နယ်သိမ့်မကွာပဲဆေးသွားကုခဲ့သူတူဟာတည်ဆုံသွားပြီးဆိုတဲ့ Facebook ပို့ကိုကိုစောစောမြင်ခဲ့ရပါတယ်။
အစင်းရတဲ့ဒီအရင်တော့မတူရင်အရင်လက်မောင်းသားတွေပါအဲ့လိုမျိုးကအယုံကြီးတွေဖြစ်တော့တယ်ကျောင်းကြီးကဆရာဝန်ကတော့သူ့အတိမပေးဘဲနဲ့သွားကူးနေတာဗျာပြင်ရောက်ပြီး3ရက်4ရက်လောက်ရှိသေးတယ်အဲ့ဒီကတင်းပူကတက်လာတော့ဟာမဖြစ်တော့ဘူးမဖြစ်ဖြစ်တာအဲ့လိုမျိုးဖြစ်နေဘူးကိုပြင်သွားတယ်ဆိုရင်ဦးလေးပို့မှအတူရတော့မှကျောင်းထက်3ရက်လာပြီးနောက်ကျရင်ကျောင်းကတိထက်စောရည်လीဟာမဖြစ်ဘူးအဲ့တော့အဲ့ဒီပုံစံမျိုးနဲ့အဲ့ဒီပုံစံနဲ့တဖြည်းဖြည်းဖြစ်လာတာဟာအဲ့လိုဖြစ်တော့ဘူးဒီလိုတဲ့ဒီပုံစံတိုင်းမှမပဲဆိုပြီးတိုင်းနိုင်တော့ဟောဆူတာပေါ့အဲ့တော့အများဆုံးအရင်ကိုတိုင်းနေပြီးတော့အဲ့ဒီကိုဖြတ်သလိုက်တာပေါ့
အဲ့ဒီဖုန်ကြီးကျောင်းကကင်ဆာယောဂနဲ့ AIDS အပါအဝင်ယောဂမျိုးစုံကိုပျောက်ကင်းအောင်ကုသနိုင်တယ်ဆိုတဲ့ post ကလွန်ခဲ့တဲ့လအနေငယ်တုန်းကလူမှုကွန်ရက်ဆာမင်နာမှာအတော်ပြန့်ခဲ့ပါတယ်အဲ့ဒီ post ကိုဝေမျှသူထောင်ထဲချီရှိပြီးလူသိများခဲ့ရပါအခုတော့ဖြတ်လိုက်ပြီးဖြစ်တဲ့အဲ့ဒီ post အောက်မှာတချို့လူတွေကသူတို့ယောဂကုသပြောက်ကင်ခဲ့ပါတယ်လို့မှတ်ချက်ရေးထားကြပါသေးတယ်။ဒါပေမဲ့လည်းလူ၁၀ယောက်ထက်မနည်းကတော့ဖုန်ကြီးစီမှာဈေးကုပြီးသူတို့မိသားစုဆွေမျိုးတွေတည်ဆုံးခဲ့ရတယ်လို့ပြောထားကြပါသေးတယ်။တချို့မှတ်ချက်တွေကတော့မိသားစုတစ်ခုရဲ့ကပေးထားတာလားဆိုတော့မကွဲပြားပါဘူး။တည်ဆုံးသူရဲ့မိသားစုဝင်တွေကိုဆက်သွယ်ခဲ့ရမှာတော့တချို့ကဖြစ်စဉ်ကိုပြောပြပေးမယ်။တည်င်းမှာထုတ်ဖော်ပြောလို့ခြင်းမရှိကြပါဘူး။ဖုန်းတော်ကြီးဖြစ်နေတဲ့အတွက်လိန်လေကုသတာတွေမဖြစ်နိုင်ပဲလူနာရဲ့ယောဂအခြေအနေကြောင့်သာတည်ဆုံးခြင်းဖြစ်တယ်လို့မှတ်ချက်ပေးကြသူတွေလည်းရှိပါတယ်။ဖုန်ကြီးကြောင့်မှလူနာတွေကိုဆေးကုပေးနေတယ်ဆိုတဲ့ဖုန်းတော်ကြီးကိုဒိုးအတန်ကဆွတ်တွယ်ကြည့်ခဲ့ပါတယ်
။ဆေးထိုးတာပဲကျွတ်တော့ဆိုင်းရင်းသေးတယ်အလကားကုနာဆေးထိုးတာတော့ပေးရမှာအဲ့ဒါ၅လုံးထိုးရင်9000ပေးမှာတတိ1000ပေးရတယ
်။ဆေးကုသခွင့်လိုင်စင်ရှိမရှိတော့မေးခွင့်မရခဲ့ပေမဲ့ဂျွန်လာလေတုန်းကရဲဖမ်းသွားပြီဖြစ်ကြောင်းမှတ်ချက်တချို့မှရေးထားကြတာရှိပါတယ်။ဒါကိုအတည်ပြုနိုင်တဲ့သူမရှိတဲ့အတွက်ဒိုးအတန်ကညာဦးရဲစခန်းကိုဖုံးခေါ်ဆိုခဲ့ပေမဲ့ဖုံးမကင်ပါဘူးဒီလိုအဖြစ်ပြက်တွေကဒီတစ်ခုတည်းတော့မဟုတ်ပါဘူးအသေးကင်ဆာယောဂခံစားနေရတဲ့ဦးလာကလည်းရန်ကုန်ကတိုင်းရင်းစည်းကမ်းလို့ကြော်ညာထားတဲ့ဆရာမကြီးစည်းကမ်းကိုသွားခဲ့ပါတယ်ဦးလာရဲ့သားကိုမင်းကဒိုးအတန်ကိုအခုလိုပြောပြထားပါတယ
်တာမွေမှာဟိုဘောတိုင်းဘုံပါညာတော့ကတ်မထားဘူးအဲ့အိမ်တိုင်းမှာပေါ့အဲ့ဒါလေးတန်းပြီးတော့ကတ်သေးနေကူတာလေးတို့ကတော့ကတ်သေးတော့တို့ကမှဟိုဆေးဘယ်လိုလဲဆိုပမာဆေးပုံစံမျိုးပေါ့
ကုလုံးမပြောက်ခဲ့ပေမဲ့ကတ်ဆေးအကျွတ်ကိုသိန်းကျော်လောက်ကုန်ခဲ့တယ်လို့ကိုမင်းကပြောပါတယ
်အနာရလို့ပေါ့အနာဖြစ်ပြီးတော့ဟိုအမြင့်တွေထွက်တယ်ဆိုပြီးတော့ခဏလေးပါပဲအဲ့ဟိုလေးတွေကတို့ပြီးထွက်သွားတာအဲ့အမြင့်ပုံစံမျိုးလေးတွေအဲ့လိုကတ်တဲ့နေရာတွေကအကုန်အနာလို့ဖြစ်ပြီးတော့ နည်းနည်းထွက်သွားတယ်ပေါ့အမြေကလေးထွက်ပြီးတဲ့ဆုံးဒီငါ6ရက်လောက်ပဲကြာမယ်အဲ့ဒီနာလေးတွေပြန်ပြက်သွားပြီးတော့အထူးပေါ့မလားအဲ့လိုကြိုက်ရခဲနေတယ်ဒီနေ့သုံးသွားတာအပြားပါပြောလဲဆိုတော့တက်တဲ့တာကိုယ့်ရဲ့လိန်ပါတဲ့ဗျာဒူရာလို့ပြောတော့ဘယ်စိတ်ကတော့မကောင်းပါဘူးဗျာ
မနေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဆရာဝန်များစွာဟာအာဏာရှင်နဲ့ဆက်စပ်တဲ့နေရာတွေမှာအလုပ်ဆက်လက်လုပ်ကင်လို့ခြင်းမရှိရကြောင်း CDM လုပ်ခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီးမြမကျမရေးစနစ်ဟာဖျို့ဖျဲဖြစ်ခဲ့တာပါ။တပြိုင်တည်းမှာပဲလိုအပ်တဲ့အထောက်အထားမရှိပဲစေကူသားခွင့်မရှိတဲ့သူတွေဟာတဦးချင်းဖြစ်စေအဖွဲ့အစည်းပုံစံမျိုးနဲ့ဖြစ်စေယောဂါတွေကိုအံ့ဖွယ်ကောင်းအောင်အရှင်းကုပေးနိုင်ပါတယ်ဆိုတဲ့ပုံစံမျိုးနဲ့အွန်လိုင်းကနေမျိုးစုံကြော်ညာပြီးနိုင်ငံအနှံ့ကလက်ဟသွားတဲ့နေရာတွေကိုအစားဝင်လာကြပါတယ်။တကယ်တော့ဆရာဝန်တယောက်ဖြစ်လာဖို့ဆိုတာမြန်မာနိုင်ငံမှာအနည်းဆုံး9နှစ်စနစ်တကျတင်ကြဖို့လိုအပ်ပြီးတခြားနိုင်ငံတွေမှာဆိုရင်လည်းဒီထက်အချိန်ပိုကြပါတယ်။မန္တလေးတိုင်းတိုင်းရင်းစေးဦးစီးဌာနကိုဆက်သွယ်ကြည့်ရမှာတော့လူမှုကွန်ရက်ပေါ်ကတာဏာစီယုံအကြောင်းကဖုန်ကြီးဆေးကူတဲ့ post ကိုမြင်ပေမဲ့တန်ကြားသူရှိမှသာတွားရောက်စစ်ဆေးရာမျိုးလောက်ကြဖြစ်တယ်လို့တာဝန်ရှိသူတဦးကပြောပါတယ်
။ကျွန်တော်တို့ကစဆရှိမှကုလို့ရတယ်။တိုင်းဆေးဆရာမှတ်ပုံနေမှာတဆောက်အနောက်တိုင်းကျတော့ဆမခေါ်တာပေါ့နော်။အဲအဲ့ဒါမှကုခွင့်ရှိတာ။ဒါမဲ့ဘိုးနင်းတာပေါ့ဟိုက်ဖုန်းကြီးကတော့ကျွန်တော်ကလိုင်းပေါ်ပဲပြုတ်ပြီးလေဒါမဲ့ဟာသူကတရားဝင်ကုတာမဟုတ်ဘူးဗျာနော်။အဲဖိုင်လာမဖိုင်လာကျွန်တော်လည်းမသိဘူးကျွန်တော်တို့ကအစိုးရဝန်ထမ်းဆရာတွေဒီချိန်တော့ဖြစ်တော့ကျွန်တော်တို့က AIB ရတော့သွားဆိုကျွန်တော်တို့ကဒီအာမခံနဲ့ကုလားကင်းစားပြီးအနောက်တိုင်းမှာပြပြတာများတယ
်လိုင်စင်မရှိပဲဆေးကုတာဆေးဝါးထုတ်လုပ်တာဟာမြမတိုင်းရင်ဆေးကောင်စီဥပဒေတိုင်းရင်ဆေးဝါးဥပဒေတွေအရာတရားမဝင်ပါဘူးကုတာထုတ်လုပ်ခဲ့ရင်သက်ဆိုင်ရာပုံမှန်တွေလိုက်ပြည်ထောင်ကြခံရမှာဖြစ်ပြီးတော့အများဆုံးဓာတ်ငွေ30သိန်းဒါမှမဟုတ်ထောင်ဒဏ်3နှစ်အထိကြခံရနိုင်ပါတယ်ဒါပေမဲ့အဲ့ဒီဥပဒေတွေမှာတဆမရှိပဲဒါမှမဟုတ်သုံးဆွဲရမတင်တဲ့ဈေးကြောင့်လူတွေဆုံးတာကိုအေးအေးယူနိုင်မဲ့ပုံမှားတော့မပါပါဘူး။တိုင်းရင်းဆေးကောင်စီဥပဒေနဲ့တိုင်းရင်းဆေးဝါဥပဒေတွေကအထူးဥပဒေအဖြစ်ရှိပြီးသားမို့မှားယွင်းကုသမှုတွေကြောင့်လူတွေမှုတွေအတွက်ရာဇသက်ကြီးဥပဒေနဲ့အေးအေးယူနိုင်ဖို့ကတော့ခက်တယ်လို့တရားလွှတ်တော်ရှင်းနေဦးစောမင်းလိုင်ကဆိုပါတယ်
။ရာဇသက်ကြီးဥပဒေသည်ရေပုံရဥပဒေအချာဥပဒေအထူးဥပဒေတည်းရမှာပြဋ္ဌာန်းထားခြင်းမရှိသေးတဲ့ဟာတွေမှာမှဆွဲလို့ရတယ်။စီးကြပြဋ္ဌာန်းထားတဲ့ဥပဒေရှိပြီးသားဟာတွေဆိုရင်ရေပုံရဥပဒေဂျန်ဒလောကိုရာဇတ်ကြီးတို့ဘာလို့သွားဆောင်လို့မရဘူး။အဲ့တော့တိုင်းစင်းနဲ့ပတ်သက်လို့စေဝါကုသလာတော့ပြထုတ်လုပ်တာလို့ပြည့်တိုင်းစင်းဝါထုတ်လုပ်တာဆိုရင်လည်းတိုင်းစင်းဝါထုတ်လို့ရဥပဒေတိုင်းစင်းဝါကုသနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံတိုင်းစင်းကောင်စီဥပဒေကိုရှိပြီးသားဖြစ်တဲ့အတွက်တကယ်လို့အဲ့ဒါတွေနဲ့ပြဿနာကြုံလာရင်ဒီဥပဒေတွေနဲ့သာအဓိကတရားဆက်ဆိုဖြည့်ချင်းတင်ပေးလို့ရမယ်လို့ကျွန်တော်အဲ့လိုဖြည့်ချင်ပါတယ်။သူ့ဥပဒေမှာတော့အဲ့ဒါရင်းနဲ့ပတ်သက်လို့စေဝါကုသရင်းနဲ့တည်ဆုံးလို့အစ်တံဘလောက်ကြားခံရမယ်လို့ပြည်ပြကြကြပြဌာန်းတာမရှိဘူးလို့ကျွန်တော်အဲ့လိုဖြည့်ချင်ပါတယ်
။မန္တလေးတိုင်းဒေသကြီးတိုင်းရင်းစေးဦးစီးဌာနကတာဝန်ရှိသူတဦးကတော့
ကျွန်တော်တို့ကတော့ဖြစ်စေချင်တာတော့ကင်းစားဆိုရင်းတော့လေဗျာ။ဒီအနောက်တိုင်းနဲ့သူ့ခေါင်းနဲ့ပြေးချကုပေါ့ဗျာเนาะအနောက်တိုင်းဆရာတိုင်းဆီဆရာညှိယူတာကုပြီးတော့ဗျာเนาะကျန်တဲ့ကြော်ညာဟာကြီးကတော့စိတ်အာမပီးဘူးပေါ့ဗျာကျွန်တော်အနေနဲ့ဆိုရင်တိုင်းဆီဆရာလက်မှတ်ရှိတဲ့ဆရာနောက်မှဆရာဝန်ကြီးအထူးကုလေးတိုင်းဆီမှာလည်းတတ်ဆတ်ရှိတဲ့ဆရာကြီးဆရာကြီးတွေသူတို့ရဲ့အနေနဲ့ပြေးချခေါင်းကြီးတော်မှာเนาะဥပမှုပြီးတာတော့အကောင်းဆုံးပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ season ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ VOA ရဲ့တနင်္ဂနွေမနက်ခင်း season တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။အချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။မင်္ဂလာနံနဲ့ခင်ဗျာမြန်မာစံတော်ချိန်မနက်
6:00ဝယ်ရှိပါပြီ။ VUE American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းတို့မီတာ 24 40 51 နဲ့ VUE ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာပါ။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဒီဒီမိုကရေစီခေတ်ပြိုင်ကဘာ ねลูกควินยีอาจารย์ไม่ตินเสร็จขึ้นมาตรึกส่งเมียนแจ้ตะพุกก็ยังน้าเสียนได้บ่แม้เสียอนาเต็มพี่นอกปายสิกองสีก็နိုင်ငံတော်ဟန်ဆန့်ကျင်သူတွေကိုအကျန်းဖက်နှိတ်ကွန့်နေတဲ့အတွက်တက်ဖြတ်နေတာတက်စာရင်ဆွေးနွေးဖို့ဖိတ်ခေါ်တာကပိုပြီးတင့်တော်လိမ့်မယ်လို့ PBSD ခေါ်ငင်းငယ်လုပ်ငန်းစဉ်ဥဆောင်မှုအဖွဲ့ကယူဆကြောင်း PBSD ဥဆောင်အဖွဲ့ဝင်ဘုံမူကြီးခွန်အုပ်ကာကပြောပါတယ်ဘုံမူကြီးခွန်အုပ်ကာကို ကျွန်တော်တို့ VOA ရဲ့ editor ဒေါခင်စိုးဝင်းတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ။အခု
PBSC ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ဥစ္စာမှုအဖွဲ့ကြီးနေနေပေါ့နော်။အခုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အခြေအနေရောနောက်ဆုံးပေါ့လေဒီပြီးခဲ့တဲ့ဒီစစ်ကောင်စီဥက္ကဋ္ဌနေပြီးတော့ဖိတ်ခေါ်ဆွေးနွေးပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့အကြက်အတဲကိုဘယ်လိုမျိုးဖြည့်ရှင်းဖို့များနှီးလန့်နေများရှာဖွေလို့ရခဲ့ပါလားလို့ဟုတ်ကဲ့။ဟုတ်ကဲ့။အဓိကကတော့ပု
ပြိပခါတွေဖြစ်တယ်ပြိပခါမှာလည်းကျွန်တော်တို့မိဖက်ပြိပခါရှိတယ်ရံဘက်ပေါ့လက်နဲ့ကြင်အကြံဖက်ပြိပခါတွေလည်းရှိတယ်အဲ့ဒီဟာတွေကိုချုပ်ငင်းဖို့ဆိုတော့ဘက်ပေါင်းစုံကပါပါဒီပါဝင်တဲ့ပါဝင်လိုက်တဲ့လူတွေအားလုံးပါမှာကျွန်တော်တို့ကဖြည့်ရှင်းလို့ရမယ်သဘောဖြစ်ပါတယ်အဲတစ်ဖွဲ့ကောင်းနှစ်ဖွဲ့ကောင်းအုပ်စုတစ်ခုအုပ်စုနှစ်ခုလောက်ပါနဲ့အစုဖွဲ့တစ်ခုနှစ်ခုနဲ့တော့လုံးလို့မရအဲ့ဒါကိုဆိုတော့လွန်ခဲ့တဲ့ဟာလာ2021ကျွန်တော်တို့ဖေဖော်ဝါရီလတရက်နေ့နော်အာနာထိန်းနဲ့ပဲခေါ်ခေါ်ဖွဲ့စည်းဖို့အညီနဲ့ပဲပြောပြောဟိုလက်ရှိဒီအုပ်ချုပ်နေတဲ့ဒီ SAC ပေါ့လေ SAC အနေနဲ့ဒီတစ်နှစ်ပေါ့2021နှစ်ကုန်အထိတော့ကကြမ်းကြမ်းရမ်းရမ်းဒီတော်တော်လေးလောက်ခဲ့ပါလောက်ပြီးတော့နီးမျိုးစုံနဲ့ဒီတိုက်ခံနေကိုဟာလာဖန်စီတဲ့နီးနာတွေเนาะကျွန်တော်တို့ရိုက်နှက်တဲ့နီးနာတွေဒီဟိုတချို့ဟိုသွားဖြတ်တဲ့နီးနာတွေမျိုးမျိုးသုံးပြီးတော့ရရွာလေးဆိုရင်လည်းပဲကျွန်တော်တို့ဟာလာဖြတ်စီဖြတ်လေးဖြတ်ပေါ့မြေလံစနစ်တွေသုံးပြီးတော့လောက်ခဲ့တဲ့နီးနာတွေသုံးပေါ်လည်းပဲ2022နှစ်ဥပိုင်းကနေစပြီးတော့ယုံကြည်မှုတည်ဆောက်ဖို့လိုတဲ့ဉာဏ်ဉာဏ်ရဲ့နှစ်ဖြစ်ပြီးဆိုပြီးတော့မဟာဗျူဟာပြောင်းလာပါအဲပြောင်းလာတဲ့မဟာဗျူဟာအတိုင်းဆွေးနွေးဖို့လမ်းကြောင်းတွေပွင့်လာတဲ့ဟာကဆွေးနွေးရလတ်ကဘလို့ပဲဖြစ်လာဆွေးနွေးပွဲတကားပွင့်တယ်ဆွေးနွေးပွဲအလားလာဒီပေါ်လာတယ်ဆိုတာကအကျန်းဖက်တိုက်ခိုက်နေလာတဲ့စာရအများကြီးကောင်းတယ်စကားပြောတာစစ်တိုက်တာကပူဆိုးတယ်စကားပြောတာကအများကြီးပတ်ပါအဲစကားပြောတဲ့နေရာမှာပဲဘယ်လိုချက်ချေကချက်လက်တွေဘုံသဘောတူချက်တွေရမှာဆိုတော့တပွဲပြီးတပွဲဆက်သွားတဲ့ပုံမှာအဖြေရှာမှာဖြစ်ပါလားဒါကြောင့်ရှင်းရှင်းပြောရင်တော့နေပြည်တော်ဆွေးနွေးပွဲတွေကကျွန်တော်တို့အဖွဲ့တွေကသွားရောက်ပုံဆုံးဖြတ်တယ်ဆိုတာတခြားမဟုတ်ပါဘူးဒီတက်ကအပြစ်ခရစေရေးဆက်လက်ထိန်းသိမ်းထားဖို့လိုတယ်။နှစ်ကပြဿနာတွေကိုဖြေရှင်းဖို့အတွက်နီးနာရှာဖို့လိုတယ်။နောက်တစ်ဖွဲ့ချင်းဆွေးနွေးပြင်မဲ့တပြည်လုံးတိုက်တာနဲ့ပြည်လျင်ချင်းတော့ဖွဲ့အားလုံးပါပါရမယ်ဆိုတာကိုလည်းကျွန်တော်ကတင်ပြထားပြီးသားဖြစ်ပါတယ်။ဒါကြောင့်တစ်ဖွဲ့ချင်းကနေအစုအဖွဲ့နဲ့တွေ့အစုအဖွဲ့ကနေအားလုံးပါဝင်တဲ့တွေ့ဆုံမှုကိုတဖြည်းဖြည်းတိုးချဲ့သွားလို့ရရင်တော့အပြေရှာတဲ့အဲ့ဒီလုပ်ငန်းတွေတခုတော့ပေါ်လာမယ်။ဖြေရှာတဲ့လုပ်ငန်းတွေပေါ်ရင်တော့ကျွန်တော်တို့ဒီလိုဖန်စီသွပြနေတာတွေအများကြီးရောက်သွားနိုင်တယ်လို့ကျွန်တော်တို့ကပြောခဲ့ပါတ
ယ်။ဟုတ်ကဲ့ပါ။အခုသူအဲ့ဒီဘိုးကျုံငွေကြီးမင်းအောင်နိုင်ရဲ့သွားတွေ့တဲ့အဖွဲ့ကြီးပေါ့နော်ဒီဟိုအဖွဲ့ကြီးတော်တော်များများရှိပါတယ်။အဲ့ဒီအဖွဲ့ကြီးကသူတို့နဲ့တွေ့တဲ့အခါမှာသူနဲ့တွေ့တဲ့အခါမှာစီနေတောင်းဆိုတာတွေရှိပါတယ်။ကိုပိုင်အုပ်ချုပ်ရေးဒီနေတောင်းဆိုတာတွေရှိပါတယ်။အဲ့အရာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်လို့ရပါလဲ။
ဘဝလည်းလည်းပြောရတော့တစ်ဖွဲ့ချင်းဟိုခွဲတွေးတဲ့အခါက ลักษณะเสียเสียสิไปกันบ่แหละเสียเสียอีกแก่เนี่ยไก่ตัวอ่ะปูลวยแม้รู้อยู่ซะรู้ตะเผยยังควยด้วยล่ะเพิ่นว่าอสุอเผยเนี่ยด้วยเนี่ยสุนี่เนี่ยปฏิบัติได้ก็พี่รองรู้ตะควานลงในสายเนี่ยปฏิบัติได้ผิดล่ะเนาะผิดชิ้นบ่มันเนี่ยแค่แค่เนี่ยเล็บๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆๆ တက်လှမ်းခြင်းနဲ့တချို့အဖွဲ့ကတော့ကိုယ်ပဲအုပ်ချုပ်ခွင့်ရဒေသကိုလိုခြင်းနဲ့တချို့အဖွဲ့ကြတော့ဗာဒေသမှမရသေးဘူးအစ်စ်ထူထောင်ခြင်းနဲ့စသည်ဖြင့်ပေါ့လေရပြီးသားအဖွဲ့တွေကလည်းရပြီးသားပြည်နယ်တွေကလည်းအပြည်နယ်အဖွဲ့စည်းပုံခြေကဥပဒေရွေးဆွဲခွင့်လို့အပြည်နယ်အထက်မှာရှိတဲ့ဒီသူတို့ပြည်နယ်ဟိုလူမျိုးပေါ့လေပြည်နယ်ရှိတဲ့လူမျိုးတွေရဲ့စာပေတင်ကြခွင့်လို့လို့အဲဖွံ့ဖြိုးရေးလို့လို့ဒါတွေကသူတို့တပွဲချင်းတင်ပြတဲ့ခါကြတော့ဒီလက်ရှိ SAC ကလည်းဒါလုတ်ပေးနိုင်တယ်ဒါမပေးနိုင်ဘူးဒါကတော့ဥပဒေကိုစောင့်ပါဥပဒေကြောင်းနဲ့နောက်ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးဆွဲတဲ့ချိန်မှာဥပဒေနဲ့ပြဋ္ဌာန်းမှအတူဖြစ်မှာဟုတ်ကဲ့ကြားတယ်အဲ့ဒါကြောင့်အဲ့ဒီဥပဒေနဲ့ပြင်ဆင်ပြဋ္ဌာန်းနိုင်အောင်စောင့်ပါဆိုတဲ့အဖြေမျိုးတွေပေးကြပါလားဘုဘောတပြည်လုံးပြိပခတပြည်လုံးပြိပခရဆဲအောင်ဘယ်လိုနိနာရှာမလဲဆိုတာကြတော့တဖွဲ့ချင်းမှာဆွေးနွေးဖို့အားနည်းပါအ
ားနည်
းသူတို့ဖြင့်တဖက်အရှင်ဖြစ်တဲ့နေပြည်တော်ဘက်ကလည်းကဲလာလာခင်ဗျားတို့ကိုကိစ္စပဲကိုပြောပါခင်ဗျားကြောင့်ကိုပြောနေတယ်အဲ့ဒါနဲ့ကြိုပိတ်လိုက်တော့တနိုင်ငံလုံးဒီလိုလိုကြီးကောင်းရပြောဖို့ကခက်တော့ဒါကြောင့်အစုအဖွဲ့နဲ့တွဲရင်တော့တနိုင်ငံလုံးကိစ္စပြောပြမှာဖြစ်ပါတ
ယ်ဟုတ်ကဲ့ပါအခုဟို2008ဖွဲ့စည်းပုံအခြေခံဥပဒေပေါ့နော
်
အခုဒီ SAC ဒီအစ်စ်ကောင်စီလက်ရှိစစ်ကောင်စီအဖွဲ့အနေနဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကင်ဆယ်ထားတာပါဒါပေမဲ့ဟို NUG တို့ CRPH တို့ဒီတစ်ဖက်အတိုက်ခံအဖွဲ့စည်းတွေကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကမရှိတော့ဘူးပဲဟိုပြက်ပြေသွားပြီပေါ့เนาะဆိုတော့ဒီ PPSC ရဲ့ရည်တည်ချက်ကရောဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာဘယ်လိုသဘောထားပါလဲရှင
်ကျွန်တော်တို့ကတော့အဲ့ဒါလိုပြောရင်တစ်ဖက်ကိုသွားကြည့်လို့ဖြစ်တာဥပမာ2008ဖွဲ့စည်းပုံအနေအညီဟောအာဏာထိန်းတယ်ပြောပြီးတော့အခုလက်ရှိအုပ်ချုပ်နေလဲ NUG ကတော့ပြက်ပဲလို့သူကမေးတိုက်ကြေညာတယ်ထို့အတူပဲ NUG ရွေးကောက်ပွဲနိုင်လာတဲ့2020ရွေးကောက်ပွဲရလတ်ကို SAC ဘက်ကဖြတ်သိမ်းပြီဒါဆိုတော့ SAC ဘက်က2020ရွေးကောက်ပွဲရလတ်ကိုဖြတ်သိမ်းတဲ့အတွက်ရလတ်ကနေပေါ်ထွက်လာတဲ့အစုဖွဲ့တွေကတရားမဝင်ဘူးလို့သူကပြောတယ်2008ကို NUG ကဖြတ်သိမ်းပြီးတဲ့အတွက် SAC တရားမဝင်ဘူးလို့ပြောတာအပြန်လာပြောနေကြတာကျွန်တော်တို့အတွက်ကဘယ်မှမပြတ်ဘူးဘာမှ2020ရွေးကောက်ပွဲရလာလဲသူ့အတူရှိနေတယ်အရိယာထွက်လာတဲ့ဟာလဲကျွန်တော်တို့ကဟာလာဒီဗမာပြည်အရေးကိုရှင်းတဲ့နေရာမှာ one of the stakeholder အနေနဲ့ပါဖို့လိုတယ်ဒါကျွန်တော်တို့ကရည်တည်ပြီထို့အတူပဲလက်ရှိထိုင်ရတယ်ပြောလို့ပိန်းရတယ်ပြောလို့လက်ရှိစိတ်အစီအရာလဲဗမာပြည်ပြဿနာရှင်းဖို့တည်းမှာသူလဲ stakeholder အနေနဲ့ပါဖို့လိုထို့အတူပဲကျွန်တော်တို့ AEO တွေကလဲ stakeholder အနေနဲ့ပါဖို့လိုအဲ့ဒါလို့သုံးခွင့်တိုင်းအ ਨੇ ဆုံးသုံးခွင့်တိုင်းတော့ထရှင်းမှဒီတိုင်းပြည်ပြပနာရှင်းမှအဲ့ဒီမှာရှင်းဖို့ခွင့်ရေးကိုပဲကျွန်တော်ကစောင့်နေတာဘ ᱹ ဒုဘက်ကိုဘ ᱹ ဒုကိုလိုက်လို့ဘ ᱹ ဒုဘက်ကပါလို့နာလို့မဟုတ်ဘူးကျွန်တော်တို့ရည်တည်ချက်ကဒါရှင်းပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ NUG ကိုအတိအမှတ်ပြုပါလားဆရာ
ကျွန်တော်တို့က NUG ကိုပမာပြည်နိုင်ငံရေးလိုအပ်ချက်ရပေါ်လာတယ်လို့ကျွန်တော်တို့မှတ်ချက်ပေးတယ်ကျွန်တော်တို့ PBS ရဲ့အဖွဲ့ဝင်တွေအနေနဲ့ကိုတစ်ဖွဲ့ချင်းလိုက်မူချပြီးတော့နော်ကိုနိပံမို့လို့ရတယ်လို့ပြောပြီးပြည့်စစ်တစ်ခုလုံးနေနေမဟုတ်မိဖက်အနေနဲ့တော့ထားတယ်အပြင်မှာပြုတယ်ဆိုတော့နိုင်ငံရေးကောင်းမတော့မိဖက်ရန်သူမဟုတ်ပေါ့မိဖက်ထို့တူပဲကျွန်တော်တို့ဆွေးနွေးဘက် NCA လက်မှတ်ထိုးဘက်ကတတ်မတော်နဲ့အခု SAC ကရှိတယ်ဒါလည်းကျွန်တော်တို့မိဖက်ပဲဒါကြောင့်နှစ်ဖက်စလုံးကိုစကားပြောလို့ရတာကလောဆယ်တဲ့စုဖွဲ့မှုက PBS ပဲရှိတယ်ကိုတပွဲနဲ့တပွဲကစကားပြောလို့မရသေးတဲ့အခြေအနေရှိတယ်။အဲ့
တော့ PPS ရဲ့အနေထားရှင်းလဲလျှောက်တာပြားလဲဆွဲတာဆိုတဲ့အနေထားမျိုးဖြစ်နေတယ်
။အနေနဲ့ထားကနေပြီးတော့အာတပီလုံးအတွက်ပျက်စီးဆုံးရှုံးမှုအသက်ပါဆုံးဖြစ်အောင်
อันนี้ต้องเพียงวิพากษ์จูด้านนี่แหละการลาผิดไปโอเคป่ะNCA ดีบ่ดีดีดีเอ่อดีเชียงใหม่ซีสไฟร์ป่ะตะไนงานลงไดด่านเนี่ยปิดไข่ยัดเซยีตะบอตุนี่แจกโกเล่มัดยีโทท่าได้อภ่เปาง
เราเนี่ยเรามาโทรได้ก็ NCA พอมาบงตบอดุตาไปตาဖြစ်တယ်နံပါတ်1နံပါတ်2ကအန်စီကိုကောင်တယ်ပေါ်တဲ့နေရာမှာเนาะနိုင်ငံတကာဆက်ဆံတဲ့နေရာမှာအဲ့ဒီရွေးကောက်ပွဲနဲ့ဖြစ်ပေါ်လာတဲ့အစိုးရတွေကိုဆက်ဆံတဲ့နေရာမှာကျွန်တော်တို့အတိုင်ကျွန်းကျွန်းလက်လုံးမယ်ဆိုပြီးတော့ဆယ်ဘွဲ့ပါတဲ့ဒီဘက်စီကိုဖွဲ့တာပေါ့ဒီဘက်စီဖွဲ့ပြီးဆယ်ဘွဲ့နဲ့အနေနဲ့လုပ်ရည်ရင တယ်ရှိလာတဲ့အခါကျတော့အဲ့ဒီမှာမိတ်ဆက်နဲ့ကြော်လို့မျိုးပူပေါင်းဆောင်ရွက်တဲ့အဖွဲ့တွေကကျွန်တော်တို့ NCA မူတိုင်းတဲ့မမှမလိုက်နိုင်တော့မလိုက်နိုင်တဲ့အခါကျတော့ NCA တရားတော့မထွက်ပါဘူးမူတိုင်းလည်းမလိုက်နိုင်တဲ့အခါကျတော့တို့အပေါင်းလက္ခဏာအဖွဲ့တွေထားပါဆိုတော့ကျွန်တော်တို့က 7+3 ပေါ့ခုနှစ်အပေါင်း3 PPS တွေ10လို့ကျွန်တော်အဲ့လိုပြထားမှာဒါကြောင့်ခုနှစ်ကတော့အကျယ်လေးရှိတယ်3ကတော့ကျွန်တော်တို့ဝိုင်းရံပတ်မှုပါဝင်နေတယ်သို့တော့ဒီအတိုင်းအတိုင်းတော့အချိန်ပြည့်တော့မပါတော့ဘူးဒါမှမဟုတ် NCA ဝိုင်းတော့မှတော့ရှိနေတယ
်ဟုတ်ကဲ
့အဲ့ဒါကတော့ကျွန်တော်ဟိုဘယ်မှဘူးတော့မသွားကြတော့ရှိမှာ
ဟုတ်ကဲ့ပါဟိုနောက်ဆုံးတစ်ခုအနေနဲ့ကဒီဟိုအာဆီယံရဲ့ပေါ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အထူးတန်တမန်နဲ့ဟိုသူကဟို EA ကိုဖွဲ့စည်းရင်းနဲ့တွေ့ဖို့ရှိရလို့လည်းပြောထားတာရှိပါတယ်သူနဲ့ရောတွေ့ပြပါလားရှင
်ကျွန်တော်တို့ဧပြီလ2ရက်နေ့မှာနေပြည်တော်မှာကျွန်တော်တို့ခုနှစ်ဖွဲ့နဲ့တွေ့ပါတယ်ဒီနေပြည်တော်သွားတွေ့တဲ့ကျွန်တော်တို့ PPS ဖွဲ့ခုနှစ်ဖွဲ့နဲ့ခုနှစ်ဖွဲ့ကိုယ်စားလှယ်ဖွဲ့ပေါ့ကျွန်တော်တို့ကတော့ PPS delegation လို့ခေါ်တာပေါ့အလို14ရောက်ပါပါတဖွဲ့နဲ့ရောက် delegation အဖွဲ့ခေါင်းဆောင်ကငင်းချိုင်းရဲ့ကောင်စီကဒေါက်တာနော့ကော်ကော်ထူပြပါသူဥဆောင်ပြီးတော့သူကိုယ်တည်း press ကိုခေါ်နေတွေ့တယ်ကျွန်တော်တို့ပြင်ဆင်ပေးလိုက်တဲ့ handout PPS ရဲ့အကြောင်းစာတွေပေးလိုက်တယ်နောက်ပြီးတော့ presentation ပေါ့သူအဖွဲ့ခေါင်းဆောင်အနေနဲ့တင်ပြရမယ်အစာတမ်းပေးလိုက်တယ်သူတို့လွတ်လွတ်လပ်နဲ့သူတို့တွေ့ရရခဲ့ပါအဲ့ဒီတွေ့တွေ့ရပြီးတဲ့နောက်မှာ press conference ကိုတိုင်ကလည်းလုံခဲ့တဲ့6ရက်နေ့ကသတင်းစာရှင်းလင်းပွဲမှာထုတ်ပြောပါတယ်ဒီတစ်ခေါက်ွားတာသူတို့အနေနဲ့အဲတိုင်းသားလက်နက်ကိုင်အဖွဲ့6ဖွဲ့သူကပြောတာ6ဖွဲ့တကယ်တော့အလုံး9ဖွဲ့ပါ9ဖွဲ့နဲ့တွေ့တယ်ဆိုတာသူထုတ်ပြောပါတယ
်ဥက္ကဋ္ဌကြီးတို့အချိန်ပေးပြီးတော့စိတ်ရှိလက်ရှိဖြည့်ကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်ဆရာမခင်ဗျာ
PBSD အဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ဗိုလ်မှူးရေးခွန်အုပ်ကကိုဒေါခင်စိုးဝင်းမေးမြန်းတင်ပြခဲ့တာပါခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ပဲဖြစ်ပါတယ်မြန်မာနိုင်ငံရဲ့တရားရေးဆိုင်ရာ institution တွေဒါမှမဟုတ်ကျင့်သုံးတွေပြက်ပြားသွားပါပြီလားတနက်ကဥပဒေဖြစ်လာပါပြီလားဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာအမျိုးသားညီညွတ်ရေးအစိုးရတရားရေးဌာနဝန်ကြီးဦးသိန်းဦးနဲ့ဦးတင်မောင်တန်းဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အမ်နက်စတီအင်တာနက်ရှင်နယ်ဟောတဲ့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာ권အဖွဲ့ကြီးကဘောက်ကုလနေ့ရက်နေ့တုန်းကပြတင်းထုတ်ပြန်ချက်တစ်ခုထုတ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုစတင်ကြသူတွေကိုဖမ်းဆီးစင်ပါလေဝန်ရမ်းမပါသလိုဝန်ခံချက်ရရှိဖို့ညှဉ်းပန်းနှိပ်စက်ရက်စက်ကြကြုံစွာဆက်ဆံရပြီးလူတွေကိုဖျောက်ပစ်တာတွေမိသားစုဆွေမျိုးတွေအပေါ်လက်စားချေတာတွေရှေ့နေတွေမိသားစုတွေနဲ့တွေ့ခွင့်မပေးတာတွေအဆရှိတဲ့ဥပဒေချိုးဖောက်မှုတွေကိုစစ်တပ်ဟာဖမ်းဆီးစင်ကစပြီးချုပ်နှောင်ထောင်ချထားခြင်းအဖြစ်အစ်င့်တိုင်းမှာကျွလွန်ခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာ권အဖွဲ့ကြီး AI ကထုတ်ပြန်ကြပါပြောထားပါတယ်။တရားရေး institution တရားရေးကျင့်သုံးနေပြပြသွားတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့မြို့သားညီညီဆိုရ တရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်လက်ရှိအခြေအနေကိုကျွန်တော်ဆရာဦးသိန်းဦးအနေနဲ့စပြီးသုံးသပ်ပြပါစေ
ဥပဒေမှာတရားမျှတမှုနဲ့ပတ်သက်ပြီးတော့အပိုင်းနှစ်ပိုင်းခွဲထားပါတယ်တစ်ခုကတော့ကျွန်တော် distributive justice လို့ခေါ်တဲ့မျှဝေတဲ့တော့တရားမျှတမှုဖြစ်ပြီးတော့နောက်တစ်ခုကတော့ corrective justice လို့ခေါ်တဲ့အမှားပြင်ဆင်တဲ့တရားမျှတမှုဖြစ်ပါတယ်အမှားပြင်ဆင်ပေးတဲ့တရားမျှတမှုပေါ့နော်အဲ့ distributive justice ဆိုတဲ့ဒီမျှဝေပေးတဲ့တရားမျှတမှုကအဓိကဘာလဲဆိုလို့ရှိရင်ဒီနိုင်ငံမှာရှိနေတဲ့ဒီ community ရဲ့ကျွန်တော်တို့ဒီစံတန်မိုးတွေကဘာတွေလဲအဲ့စံတန်မိုးတွေကိုကျွန်တော်တို့ community value တွေကိုဥပဒေအဖြစ်နဲ့သတ်မှတ်ပြီးတော့ဒါကတော့တရားမျှတမှုဘဲလို့သတ်မှတ်ကြတာဖြစ်ပါတယ်သူသားအလုံးလိုက်နာရမယ်ကိစ္စတွေက distributed justice ပါဒါကြောင့်မလို့ဒီလူခွင့်ရေးတွေကလည်းပဲဒီမျိုးစားထဲမှာဂျုံဝင်တာဖြစ်ပါဒါကြောင့်မလို့အဲ့လိုကျွန်တော်တို့ distributed justice ကိုချိုးဖောက်တယ်ဆိုလို့ရှိရင်တရားရုံးတွေကလည်းပြန်ပြီးတော့ချိုးဖောက်တဲ့သူကိုအပြစ်ပေးပြီးတော့ချိုးဖောက်ခြင်းခံရတဲ့သူကိုနိမ့်နာမှုကိုကုစားမှုပေးတဲ့ဟာကိုတရားရုံးတွေကနေပြီးဖြည့်ဆင်းပေးရတာဖြစ်ပါတယ်အဲ့ဒါကို corrective justice လို့ခေါ်တာဖြစ်ပါတယ်ဒါမြန်မာနိုင်ငံဟာဒီနှစ်ခုနဲ့တိုက်တာကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တရားဥပဒေတွေရှိပါတယ်အဲဒီတရားဥပဒေတွေမှာကျွန်တော်ဥပဒေပိုင်းကနေပြောမယ်တရားဒီတရားစီရင်ရေးပိုင်းကပြောမယ်ဆိုလို့ရှိရင် criminal justice နဲ့ civil justice ဆိုတာရှိပါတယ် criminal justice ရဲ့အဓိကချက်ကတော့ကျွန်တော်ခုနကပြောတဲ့အမှားယူရင်ကျူးလွန်တဲ့သူကိုကျွန်တော်အပြစ်ပေးဖို့ယူရချက်ဖြစ်ပြီးတော့ကျွန်တော်တို့ဒီ civil justice ကတော့နိုင်ငံရဲ့သူကိုပူဇော်မှုပေးဖို့အတွက်အဓိကအရည်ရွယ်ပြီးတော့လုပ်တာဖြစ်ပါတယ်။ဒါကြောင့်မို့လို့အခုဟိုမြန်မာနိုင်ငံရဲ့တရားစီရင်စနစ်ကဒီနှစ်ခုကိုအဓိကထားပြီးတော့ဒီတရားမျှတမှုရှာဖွေပေးရတာဖြစ်ပါတယ်။ဟုတ်ဒီအခုအခြေအနေမျိုးမှာပြန်ကြည့်တဲ့အခါကျတော့အကြံပေးစီအုပ်စုကအဲ့ဒါတွေကိုလုံးဝပြောင်းပြန်လုပ်လိုက်တယ်ဆိုတာတွေ့ရပါလိမ့်မယ်။ဒါကြောင့်မို့လို့ကျွန်တော်အနေနဲ့တို့ချုပ်ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကလုံးဝကိုပြစ်စီနေပြီလို့ကျွန်တော်ပြောလို့ရတဲ့အနေအထားဖြစ်ပါတယ်။
အဲ့ဒီလိုအခြေအနေမှာလူတွေကတရားမျှတမှုကိုသူ့လက်ထက်မှာသူယူလာကြတဲ့သဘောတွေကိုကျွန်တော်တို့တွေ့ရတယ်။အမေရိကန်ကောင်းပိုင်ကတကားတစ်ခုကိုပြန်ကိုးကားရလို့ရှိရင် My gun is my law ဆိုတာ။ငါတင်တာကငါ့ရဲ့ဥပဒေပဲဆိုတာ။ဒါကိုစစ်ကောင်စီကလည်းကျင့်သုံးတယ်။စန့်ကျင်နေတဲ့လူတွေရောကျင့်သုံးနေကြတာ။တချို့ကလည်းလူမှုစာမျက်နှာတွေပေါ်မှာတရားမျှတမှုလားလက်စားချေတာလားဆိုတဲ့မေးခွန်းတွေကိုမိတာကြ။ဆရာဘယ်လိုမြင်ပါလဲ
။အဓိကချက်ကတော့တရားဥပဒေစိုးမိုးရေးကိုဘယ်သူကနေပြီးတော့ဒီကမကထလုပ်ပြီးတော့ကင်တွယ်ပြီးတော့တရားဥပဒေစိုးမိုးရေးကိုဖြစ်အောင်လုပ်နေတယ်ဆိုတာကအင်တန်ရေးကြီးတဲ့အချက်လက်တစ်ခုဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ဒီတည်တန်းခိုင်မြဲအောင်ပေါ့နော်ထိမ့်သိမ်းနိုင်တဲ့အဖွဲ့အစည်းမရှိတော့ဘူးဆိုလို့ရှိရင်အဲ့ဒီဒါဘာဖြစ်လာလဲဆိုလို့ရှိရင်ကြီးနိုင်ငံချင်းဝါဒတွေအနာခစင်ဆိုတာအဲ့ဒါပြောတာပါကြီးနိုင်ငံချင်းဝါဒတွေပေါ်လာတယ်ဟုတ်ကဲ့နိုင်တယ်လို့ပေါ့နော်ကျွန်တော်တို့လုတ်သွားမယ်ဆိုတဲ့ဟာတွေပေါ့အဲ့ဒါကဘာလဲဆိုတော့အင်တန်မှဒါရိုင်းဆိုင်တဲ့လူတွေရဲ့ရိုင်းဆိုင်ဘဝတုန်းကဒါရှိခဲ့တဲ့အနေအထားဖြစ်ပါတယ်အရင်ကြီးတဲ့ကဘာကြီးမှာအဲ့ဒါလိုမျိုးမဖြစ်ဖို့အတွက်တရားဥပဒေဆိုတာပြဋ္ဌာန်းကြရတာဖြစ်တယ်။အဲ့ဒါတွေကိုမရှိဖို့အတွက်တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ခိုင်မာနေအောင်တင်ပြပြင်ပြောမယ်ဆိုလို့ရှိရင်ဥပဒေရဲ့အထက်မှာဘယ်သူမှမရှိဘူး။ဒီဥပဒေကလည်းပဲခုနကျွန်တော်တင်ပြခဲ့သလိုပဲ distributed justice အောက်ကနေပြီးတော့တရားမျှတမှုစံတန်မိုးတွေကိုသတ်မှတ်ထားတဲ့ကျွန်တော်တို့ဒီ institution ကြီးတွေနဲ့ပေါ့နော်ကျွန်တော်ထိန်းသိမ်းထားရတာဖြစ်ပါတယ်။အဲ့ဒါမျိုးတွေကိုမရှိတော့ဘူး။အဲ့ဒါမျိုးထိန်းသိမ်းထားတဲ့လူတွေကိုယ်တိုင်၌ကစပြီးတော့တရားမျှတမှုကိုကျွန်တော်တို့လုံလာပြီတရားမျှတမှုကိုဖြည့်ဆည်းလာပြီဆိုလို့ရှိရင်တော့ဘသူမဆိုမိမိရဲ့အသက်အိုးအိမ်စီးစိမ်နဲ့မိသားစုဘဝလုံခြုံရေးအတွက်ကတော့တဏီမုတ်တဏီနဲ့ကျွန်တော်တို့ဒီတရားမျှတမှုရှာတော့မှာဖြစ်ပါတယ်ဒါကကျွန်တော်တို့ဒီအဲ့လိုလှုပ်လို့လှုပ်ခံရတဲ့အတွက်ကြောင့်မလို့ပြန်ပြီးတော့ကျွန်တော်တို့ဒီတုံ့ပြန်တဲ့သူတွေကိုအပြစ်ပြောစရာမဟုတ်အဲ့လိုမှမလုပ်ဘူးဆိုရင်သူတို့ဘဝကအလုံးမတည်ကြည်မဲ့မိသားစုဘဝတွေဖြည့်ဆည်းသွားမယ်အခုမြန်မာပြည်မှာဖြစ်နေအဲ့ဒါပဲဒီရဲ့တရားခံအစ်စ်ကဘာလို့လဲဆိုတဲ့အခါကျတော့ဒီနိုင်ငံတော်တစ်ခုလုံးနဲ့နိုင်ငံတစ်ခုလုံးနဲ့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတော်ရဲ့ရန်နေရာတွေကိုလက်လွတ်စပယ်အသုံးပြုပြီးတော့တရားဥပဒေစိုးမိုးရေးကိုသူတို့ကိုယ်တိုင်ချုပ်ဖောက်နေတဲ့သူတွေကြောင့်မလို့ဖြစ်တယ်ဆိုတာကအထင်သာအမြင်သာကြီးဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုကိစ္စမျိုးဖြစ်လာတယ်ဆိုလို့ရှိရင်တော့အဲ့လိုလူတွေကိုဖယ်ရှားဖို့လိုတယ်။အဲ့ဒီလူတွေမရှိဘဲနဲ့တရားဥပဒေစိုးမိုးရေးကိုတကယ်လိုလားတဲ့တကယ်ကိုတိုင်းပြည်နဲ့လူမျိုးတွေပေါ်မှာလူသားတွေအပေါ်မှာချစ်ခင်တဲ့သူတွေအုပ်ချုပ်တော်မှသာလေကျွန်တော်တို့ဒီတိုင်းပြည်ကတည်ငြိမ်အေးချမ်းမဲ့ဖွံ့ဖြိုးတိုးတက်မှာဖြစ်ပါတယ်အုပ်ချုပ်တဲ့သူတွေကိုယ်တိုင်၌ကကျွန်တော်တို့ဒီ ဥပဒေကိုချုပ်ဖောက်ပြီးဆိုလို့ဆိုတဲ့အခါကြလို့ရှိရင်တော့လူတူကနေပြီးတော့သူတို့တော်လှန်မှာဒါကကမ္ဘာသမိုင်းမှာဖြစ်ခဲ့တဲ့အစဉ်အလာကြီးပဲဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီလိုအနေထားမျိုးမှာကျွန်တော်တို့ဒီမြန်မာနိုင်ငံဟာအဲ့ဒီဘက်ကိုသွားနေတာဖြစ်ပါတယ်။အင်တာမကျွန်တော်တို့ဒါစိုးရင်စရာကောင်းတဲ့အနေထားဖြစ်တယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ်
။ဒီလိုအချိန်နဲ့မှာတရားဥပဒေစိုးမုံမှုမရှိတဲ့အချိန်သူတဘောသူဆောင်သွားပြီပေါ့နော်ဆရာကျွန်တော်တို့ဘုရားဘာသာစကားလုံးကိုယူသုံးရမယ်ဆိုတော့အနတ္တသဘောသူတဘောသူသူ dynamic ဆိုင်သူစကားဘယ်လောက်ထိစိုးသွားလဲ
အဓိကကတော့တကယ်ကိုတရားမျက်တမှုလိုထားတဲ့ခေါင်းဆောင်တွေပေါ်ပေါက်လာပေါ်ပေါက်လာဘုရားအင်္ဂမအရေးကြီးပါတယ်အကျန်းဖက်စီအုပ်စုကဒီမတရားမှုတွေကိုလုပ်နေတဲ့အတွက်ကြောင့်မို့လို့နော်ဒါတွေကိုပြန်လည်ပြီးတော့တရားမျက်တမှုလောက်ရမယ်ဆိုပြီးတော့ဒီလူငယ်တွေကအစပေါ့ဒီလက်နက်ကင်တော်လန်ကြီးကိုဆင်နွှဲတဲ့အခါမှာသူအဓိကချက်ကပေါ့နော်ဘယ်လိုစိတ်ဓာတ်မျိုးနဲ့ကျွန်တော်တို့ဒီတော်လန်ကြီးကိုလုပ်နေတာလဲအဲ့ဒါအင်္ဂမအရေးကြီးပါတယ်ဒါကြောင့်မို့ကျွန်တော်ဒီတော်လန်ကြီးကိုစူးစီးတဲ့နေရာမှာတရားမျက်တမ်းမှုရရှိဖို့လူခွင့်ရည်တွေကိုလေးစားဖို့ဆိုတဲ့အခြေခံစံချိန်စံနှုန်းနေနဲ့ကျွန်တော်ဒီလောက်ကန်ဆောင်ရွက်နိုင်တဲ့ခေါင်းဆောင်တွေလောက်ကန်ဆောင်ရွက်နိုင်တဲ့ကျွန်တော်နောက်လိုက်တွေရအင်တာမအရေးကြီးတဲ့ကိစ္စဖြစ်ပါတာဒါဟာအဲ့ဟာဒီကိစ္စကိုဒါကျွန်တော်တကယ်ကျွန်တော်တို့ဒီခိုင်ခိုင်မာမာလုပ်နိုင်တယ်ဆိုလို့ရှိရင်တော်လန်ရင်းနဲ့အတူတူကျွန်တော်တို့ဒါကျွဲကူရေပါပေါ့နော်တာယာဝါပြောတဲ့နိုင်ငံတကူပြန်ပြီးတိဆောက်နိုင်မှာဖြစ်ပါတယ်အဓိကကအချက်ကတော့အဲ့ဒါပဲဒါကြောင့်မို့လို့ကျွန်တော်တို့အဓိကပြောနေတာကဓမ္မနဲ့အာဓမ္မကိုမြင်မှာဆိုတာအဲ့ဒါဖြစ်ပါတယ်ဘယ်သူတည်းကဓမ္မဝါဒီတွေလဲဘယ်သူတည်းကအာဓမ္မဝါဒီတွေလဲအဲ့တော့ဓမ္မဝါဒီဘက်ကလည်းပဲဓမ္မဝါဒီတိုင်းနဲ့အညီကျွန်တော်တို့ဒီတရားနိလန်းကြတဲ့လုံနီးလုံဟန်နေတရားနိလန်းကြတဲ့ဖြည့်ရှင်းချက်တွေကိုတခါတည်းအကျင့်သုံးဖို့ဖြစ်ပါတယ်အာဓမ္မတွေကိုတိုက်ဖြတ်တဲ့နေရာမှာအာဓမ္မနီးနဲ့သွားပြီးတော့တိုက်ဖြတ်လို့မရပါဘူးအာဓမ္မနီးကိုတိုက်ဖြတ်တဲ့နေရာမှာဓမ္မနီးနဲ့တိုက်ဖြတ်ရမှာဖြစ်ပါတယ်အဲဒါကြောင့်မို့လို့ဒီလိုအပ်တဲ့လက်နက်ကင်တွန်လန်ရေးကိုလုံရလုံနေသည့်တိုင်အောင်လက်နက်ကင်တွန်လန်ရေးကနိုင်ငံရေးအဖြစ်မဟုတ်ဘူးတကယ့်နိုင်ငံရေးအဖြစ်ကဒီမြန်မာနိုင်ငံမှာတာယာဝါပြောတဲ့နိုင်ငံတစ်ခုဖြစ်ဖို့အတွက် Federal Democracy နိုင်ငံထူထောင်မယ်ဆိုတာကအဓိကချက်ဖြစ်ပါတယ်အဲ့ဒီချက်ပေါ်မှာကျွန်တော်တို့ဒီခိုင်ခိုင်မာမာယုံကြည်သွားတယ်ယုံကြည်မှုရှိတယ်ဆိုပြီးတော့ယုံကြည်မှုရှိပြီးတော့တော်လှန်နေဆိုလို့ရှိရင်တော့တပြိုင်တည်းထဲမှာတော်လှန်ရေးလည်းအောင်မြင်မယ်။တာယာဝါပြောတဲ့နိုင်ငံကိုလည်းတည်ထောင်နိုင်မှာဖြစ်ပါတယ်။အဲ့ဒါကကျွန်တော်နိုင်ငံသားအလုံးကစူးစမ်းရမယ့်တာဝန်ဖြစ်ပြီးတော့ကျွန်တော်တို့ဒီတော်လှန်ရေးသမားတွေကတော့အဲ့ဒီခံယူခြင်းနဲ့လှုပ်လှုပ်နေတယ်ဆိုတာကိုပြောချင်ပါတယ်
။ဟုတ်ကဲ့ဆရာ။အခုဒီအင်တာဗျူးလုပ်နေတဲ့အချိန်မှာပဲနေ့ရက်မှာပဲအာဆီယံနိုင်ငံကြားရေးဝန်ကြီးအစည်းအဝေးကိုကျင်းပတယ်။မလေးရှားနိုင်ငံကြားရေးဝန်ကြီးကဒီဘောဒူညီမှု900နဲ့ပတ်သက်ပြီးဒီတိုင်းဆက်သွားလို့တော့မရတော့ဘူးအဆုံးသတ်လုပ်ငန်းစဉ်ဆိုင်ရာမူပေါင်းတက်ကိုဆွေးနွေးကြဖို့လိုအပ်နေပြီအဲ့ဒီမူပေါင်းမှာတရားမျှတရေး institution ရှင်နဲ့ပတ်သက်ပြီးဆရာဘယ်လိုမူပေါင်းမျိုးကိုထည့်ချင
်အဓိကချက်ကတော့ကျွန်တော်တို့ဒီ transitional justice ဆိုတဲ့အနေထားပေါ့နော်တခုလိုရက်ကူကျွန်တော်တို့အမြင်အောင်ပြောမယ်ဆိုလို့ရှိရင်ခွေယူတကောင်လွတ်နေတဲ့ကိစ္စမျိုးမှာဘလို့ထိမ့်သိမ့်နိုင်မလဲဆိုတဲ့ဟာကအင်တာမမအရေးကြီးတဲ့ကိစ္စဖြစ်ပါတယ်အဲဒီလိုမှကျွန်တော်တို့မထိမ့်သိမ့်နိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီပေးဆက်ရတဲ့ပေးဆက်မှုတွေကအင်တာမများပါတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဆရာဝန်နေကျောင်းဆရာတွေအားလုံးတည်တဲ့အတိုင်းပါပဲတော့တကယ်ဟိုဒီသူတို့ဘက်ကသူတို့ကိုမထောက်ခံတဲ့သူမှန်တယ်မြတ်ကိုကျွန်တော်တမျိုးမျိုးနဲ့ဆွဆွဲပြီးတဲ့ခါကျတော့ရိုက်နဲ့စစ်ဆေးတာတော့တတ်တာဖြတ်တာအစားပါနော်မတည်သည့်တိုင်အောင်ခုနကျွန်တော်တို့ဒီတည်ထန်ကြတဲ့အမှုတွေနဲ့ဆွဆွဲပြီးတော့နော်တက်တာဖြတ်တာဒီထိလုပ်နေတဲ့အခါမျိုးမှာပေါ့လေနော်ကျွန်တော်တို့အာဒီဟာတွေကိုပထမဆုံးတားဆီးဖို့လိုပါတယ်အထုံးစံတိုင်းမှာပဲကျွန်တော်တို့ဒီနော်စုနေပွဲအကြောင်းပြောနေရတာအင်တာမကျွန်တော်တို့ဘာမှအလုံးမဖြစ်တဲ့ကိစ္စကြီးဖြစ်ပါတယ်သူတို့အတွက်ကိုအချိန်ပေးနေသလိုဖြစ်ပါတယ်အဲဒါကြောင့်မို့လို့မြန်မာနိုင်ငံရဲ့ဒုက္ခတွေကိုတတ်နိုင်ဆုံးအတူဆုံးနည်းနဲ့ကျွန်တော်ဖြည့်ရှင်းနိုင်ဖို့အတွက်ကိုလည်းပဲကျွန်တော်စဉ်းစားမှဖြစ်တယ်လို့အဲ့လိုကျွန်တော်တို့ဒီဖြည့်ရှင်းပြီးတဲ့နောက်မှာလည်းခုနကျွန်တော်တင်ပြခဲ့တယ်လို့ပဲတရားဥပဒေစိုးမိုးရေးကိုလှုပ်ဖို့အတွက်လည်းပဲဒီပြည်နယ်ထဲဆောင်ရွက်ကြမှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီအချက်၅ချက်ကကျွန်တော်အလုံးမဖြစ်တော့ဘူးဒီဒိုင်ယန်လော်နီးနယ်ကတော့ဘယ်လိုမှလုံးမဖြစ်တော့ဘူးသူတို့ဘက်ကလည်းပြန်လှည့်စရာအကြောင်းဖြစ်တော့ဘာလို့လဲဆိုတဲ့အခါကျတော့သူတို့ကအာဏာကိုမရရတဲ့နီးနယ်ပဲကျွန်တော်ယူထားတော့မှာဖြစ်ပါတယ်ဒါကသူတို့ဒီထင်ရှားနေတဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်မို့လို့သူတို့ကိုဖယ်ရှားဖို့နီးကနီးတာလည်းအလုပ်ဖြစ်တဲ့နီးဖြစ်လိမ့်မယ်လို့ကျွန်တော်နေအဲ့လိုရှုမြင်သုံးသပ်မိပါတယ်။
နောက်ဆုံးမင်းကုန်းပါဆရာ အခုဆရာပြောသွားတာနဲ့ဆက်နွယ်ပြီးတော့မိုက်ကန်ဒကာကအခုလက်ရှိတွားနေတဲ့မူဝါဒကနေဘလို့မူဝါဒမျိုးကိုပြောင်းသွားတင်တယ
်အရှင်းဆုံးနဲ့အတူဆုံးကတော့နံပါတ်1အချမ်းဖက်စေအုပ်စုမင်းအောင်လှိုင်ကောင်းဆောင်တဲ့အချမ်းဖက်စေအုပ်စုကိုအတိမတ်မပြုဖို့နံပါတ်2ညူကြီးအစိုးရကိုအစိုးရတရားဖြစ်နေအတိမတ်ပြုလိုက်ဖို့လိုပါတယ်အဲ့လိုပြုလိုက်ပြီးတဲ့အခါကျလို့ရှိရင်ကျွန်တော်တို့ဒီ transition ပြည့်ရဲ့ကာလအတော်တည်းမှာတိဆောက်ရေးလုပ်ငန်းတွေကိုကျွန်တော်တို့ဒီဝိုင်းဝန်းပြီးတော့အားပေးကြမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာကြီးကနေပါဝိုင်းဝန်းပြီးအားပေးကြမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်ကျွန်တော်တို့အတူဆုံးနဲ့အလွယ်ဆုံးကျွန်တော်တို့ဒီညဉ့်ဉန်းကြီးနဲ့တရားဝါပြောတဲ့နိုင်ငံတကူတိဆောက်နိုင်မှာဖြစ်တယ်လို့ကျွန်တော်အနေနဲ့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဆရာကြီးကျေးဇူးပါပဲအခုတင်ပြဆွေးနွေးတော့ခဲ့တဲ့သူကတော့မြို့သားညီညီရေးအစိုးရရဲ့တရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်ကျွန်တော်တို့
ဥဒိမောင်တန်းအပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာမြန်မာနိုင်ငံရဲ့တရားရေးဆိုင်ရာစနစ်အကြောင်းဆွေးနွေးခဲ့ကြတာပါခင်ဗျာ VOR ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုခင်မောင်စိုးမင်းကတလက်ပြောပြမှာဖြစ်ပါတယ်ဗျာ
ဂါဇာဒေသကိုဒုတိယနေ့အဖြစ်အစ္စရေးကလေကြောင်းကနေတိုက်ခိုက်နေတယ်လို့ပါလက်စတိုင်းတွေဘက်ကလည်းအစ္စရေးနိုင်ငံတောင်ပိုင်းကိုရော့ကက်တွေနဲ့ဒလဇက်ပစ်ခတ်နေတာကြောင့်အရှေ့အလယ်ပိုင်းဒေသမှာပဋိပက္ခတွေကြီးထွားလာမှာကိုစိုးရိမ်မှုတွေလည်းပေါ်ပေါက်နေပါတယ်တိုက်ခိုက်မှုကြောင့်ကလေး6ယောက်နဲ့အမျိုးသမီး2ဦးအပါအဝင်လူ24ဦးသေဆုံးခဲ့ကြောင်းလည်းဂါဇာဒေသကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်နိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုမကြာသေးခင်ကတေရန်ပေးကွပ်မျက်လိုက်တဲ့အတွေ့မြန်မာအရေးအာဆီယံအဖွဲ့ကြီးရဲ့ကြိုးပမ်းမှုတွေကိုအဟန့်အတားဖြစ်သွားစေတယ်လို့ကမ္ဘောဒီးယားနိုင်ငံရေးဝန်ကြီးကပြောဆိုလိုက်ပါတယ်ဒီကွပ်မျက်မှုဟာနောက်ပြန်ဆုတ်တဲ့လောက်ရဖြစ်ပြီးရှေ့လာမဲ့သတင်းပတ်တွေလရွေအတွင်တိုးတက်ဖြစ်ထွန်းမှုရှိမရှိဆိုတာကိုစောင့်ကြည့်သွားဖို့လဲအာဆီယံရဲ့ကြံအဖွဲ့ဝင်၉နိုင်ငံကသဘောတူညီခဲ့ကြပါတယ်ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ညက်ဒေသကအ धिक မြို့နှမြို့ကိုစနေနေ့ကစတင်တိုက်ခိုက်ခဲ့တယ်လို့ဥရောပမှာအကြီးဆုံးနျူကလ িয়ার စွမ်းအင်သုံးဓာတ်ပစ်စက်ရုံတည်ရှိတဲ့မြို့တစ်မြို့အပါအဝင်မြို့အတော်များများကိုလည်းမီဆိုင်းဒုံးကျည်တွေအမြောက်တွေနဲ့တိုက်ခိုက်နေတယ်လို့ယူကရိန်းစစ်ဘက်နဲ့ဒေသဆိုင်ရာအရာရှိတွေကပြောပါတယ်ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရောက်ရှိလာခဲ့ပြီးတဲ့နောက်လက်တုံပြန်တဲ့အနေနဲ့တရုတ်နိုင်ငံကထိုင်ဝမ်ကျွန်းအနီးစီးလေ့ကျင့်မှုတွေလုပ်နေရမှာစနေနေ့တုန်းကလည်းတရုတ်လေယာဉ်တွေနဲ့စစ်သင်္ဘောတွေဟာထိုင်ဝမ်ကိုတိုက်ခိုက်တဲ့ပုံစံနဲ့လေ့ကျင့်ခဲ့ကြတယ်လို့ထိုင်ဝမ်ကပြောပါတယ်တစ်ချိန်တည်းမှာပဲအမေရိကန်နဲ့လုံခြုံရေးအပါအဝင်အခြားကိစ္စရပ်တွေဆွေးနွေးတာကိုလည်းတရုတ်ဘက်ကရပ်ဆိုင်းထားပါတယ်အာဖဂန်နစ္စတန်နိုင်ငံမြို့တော်ပုံပေါက်ကွဲမှုမှာလူနည်းစုရှိရိုက်မွတ်စလင်တွေနေတဲ့ရပ်ကွက်မှာဘုံးပေါက်ပွဲတာဖြစ်ပြီးအနည်းဆုံးလူ2ဦးသေဆုံးပြီး22ဦးဒဏ်ရာရှိသွားတယ်လို့တာလီဘန်အရာရှိတွေကပြောဆိုပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတင်းင်းချင်းချုပ်ကိုကိုခမောင်စုံမင်းပြောပြခဲ့တာပါဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတန်မိုင်းဆိုင်ရာရုတ်တန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇူဘယ်အယ်ထယပ်နဲ့ထရပ်စတန်မော့ကတို့ဖြစ်ကြပါတယ်တင်းငွေတွေနေ့မနက် VO ရဲ့အစီအစဉ်တွေကိုလိုင်းလိုမီတာ24 40 51အပြင် VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးခဲ့တာပါသောရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.